Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ VOA အမေရိကန်တန်းရဲ့2022ခုနှစ်ဧပြီလ25ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2440 51နဲ့လိုင်းလ190အကျဉ် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့အခုပဲကျွန်တော်တို့ဓာတ်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်ဒီမနက်ခင်းထေတန်ရောက်သတင်းတွေပြင်ပြတဲ့အခါအမေရိကန်ဝန်ကြီးတွေယူကရိန်းနိုင်ငံကိုရောက်ရှိနေချိန်မှာပဲရုရှားတပ်တွေကနေရာတချို့ကိုဘုံကျဲတိုက်ခိုက်ပါတယ်။တခါသမ္မတဂျိုးဘိုက်ဒန်မကြာခင်မှာအစ္စရေးကိုတွားရောက်မှာဖြစ်ပါတယ်။အဲနောက်မှာတော့ဒီပြင်သစ်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတမက်ခရွန်ကအလားလာအရန်ကိုကောင်းနေပါတယ်။ဒီလိုသတင်းတွေအပြင်စစ်ကောင်စီဥက္ကဋ္ဌကနေဖိတ်ကြားတဲ့ငញ្ញံရေးဆွေးနွေးပွဲမှာ NUG PDF တွေကိုဘာကြောင့်မဖိတ်ကြားရတာပါလဲ
။ EU တွေသူတို့ရဲ့တောင်းဆိုချက်ကတော့တိုင်းသားတွေရဲ့အခွင့်အရေးဒါတွေကိုကျွန်တော်တို့ကချင်းချင်းလေးဆွေးနွေးဖို့ပဲလုပ်လဲ။ခုနပြောတဲ့ PDF NUG အဖွဲ့တွေအနေနဲ့ EU တွေနဲ့ကိုမတူတဲ့အကြမ်းဖက်လုပ်ရမျိုးတွေလုပ်တာကိုကျွန်တော်တို့တွေ့ရတ
ာ။စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းစဉ်းစားသွားတာဖြစ်ပါတယ်။သတင်းတွေအပြီးမှာအသေးဆုံးနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့မီဒီယာမြင်ကွင်းကျယ်သရရှင်ပေးစာသတင်းလေးကသုတထူးခြားစမ်းပြသတင်းများအစီအစဉ်တွေကိုလည်းထုတ်လင်းဖို့ပြင်ဆင်ထားပါရခင်ဗျာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့အတူကျွန်တော်ကပဲပြောပြပေးမှာဖြစ်ပါတယ်ဗျာ
ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်သိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလော့ဒ်အော့စတင်တို့နဲ့Kiev မြို့တော်မှာတွေ့ဆုံခဲ့ကြမှာပဲရုရှားတပ်တွေကသူတို့ဝိုင်းထားတဲ့ယူကရိန်းတောင်ပိုင်းကမာရီယိုပိုစိတ်ကမ်းမြို့ကတမနီဆက်ရုံပြန်ယူကရိန်းအရှေ့ပိုင်းဒေသတွေကိုကျင်းငွေနေနေမှာဘုံကျဲတိုက်ခိုက်ခဲ့ပါတယ်။လက်နက်ချဖို့အတွက်ရုရှားကတောင်းဆိုနေပေမဲ့လက်မခံမဲ့ပြန်ပြီးခုခံနေတဲ့ယူကရိန်းတပ်တွေရှိရာမာရီယိုပိုကအဇော့စတယ်တမနီဆက်ရုံကိုရုရှားတပ်တွေကနောက်ထပ်လေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့ယူကရိန်းအရာရှိတွေကပြောပါတယ်။ဒီဆက်ရုံထဲမှာထောင်နဲ့ချီတဲ့ယူကရိန်းတိုက်ခိုက်ရေးဓမားတွေနဲ့အရက်သားတွေရှိနေပြီးရုရှားတပ်တွေမသိမ်းနိုင်ပဲဖြစ်နေတာပါရုရှားသမ္မတဗလာဒီမီယာပူတင်ကဒီဆက်ရုံဝင်းကိုတင်းတင်းကြပ်ကြပ်ပိတ်ဆို့ထားဖို့အမိန့်ပေးထားပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးဘလင်ကင်နဲ့ကာကွယ်ဝန်ကြီးအော့စတင်တို့ယူကရိန်းမြို့တော်ကီယက်ကိုလာရောက်မှာဖြစ်ကြောင်းယူကရိန်းသမ္မတကကြေညာခဲ့ပေမဲ့ယူကရိန်းကိုရုရှားဝင်ကျူးကျော်ခဲ့ခြင်းကစပြီးပထမဆုံးအမေရိကန်အဆင့်မြင့်အရာရှိတွေယူကရိန်းကိုသွားမဲ့ဒီခီးစဉ်အတွက်အမေရိကန်ဘက်ကတော့အတိမပြုပါဘူးယူကရိန်းအနေနဲ့အမေရိကန်တွေဘက်ကလက်နက်ရောလုံခြုံရေးအာမခံချက်တွေပါပေးဖို့အတွက်ညှိနှိုင်းထားကြောင်းစနေနေ့ပဲကီယက်ဗူဒါယိုမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာယူကရိန်းသမ္မတဇယ်လန်စကီကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းအတွက်စီးပွားရေးအထောက်အကူဖြစ်တဲ့ဒေါ်လာတန်း900နဲ့တူလက်နက်တွေပို့ပေးဖို့အတွက်ဒေါ်လာတန်း100တည်ပြုပေးထားတာပါ။ပင်လယ်နွမ်းနေနေပြီဖြစ်တဲ့ဒေသခံတွေကိုထောက်ထားတဲ့အနေနဲ့ယူကရိန်းမှာတိုက်ခိုက်မှုတွေရပ်ဆဲဖို့ပေါ်ရဟမင်းကြီးဖရန်စစ်ကပန်ကြားလိုက်တယ်လို့စစ်ပွဲအချိန်ညစ်လာမှာကိုမလိုလားတဲ့တည်သူတွေရဲ့အတန်ကိုနားထောင်ကြဖို့နိုင်ငံခေါင်းဆောင်တွေကိုတိုက်တွန်းလိုက်ပါတယ
် Rinnovo la pelo una tregua pasquale segno minimo e tangibile di una volontà di
pace အပြစ်ခံရစေဖို့ ਨੇ ငင်းကြဲလိုလားတယ်ဆိုတာသူတွေချာချာပြတာကြဖို့ထပ်ပြီးပန်ကြားပေးရစီပင်မနေပြီဖြစ်တဲ့လူလူကိုကူညီတဲ့အနေနဲ့တိုက်ခိုက်မှုတွေရပ်ကြပါလို့ပေါ်ရဟမင်းကြီးကစိန့်ပီတာရှင်ပြန်က Easter ဆုတောင်းပွဲတက်ရောက်လာတဲ့တောင်းနေချီတဲ့ပရိသတ်ကိုကြောကြခဲ့တာဖြစ်ပါတယ်။ယူကရိန်းနဲ့ရုရှားမှာရှိတဲ့ Shio Orthodox နဲ့ Catholic ဘာသာဝင်တွေအပါအဝင်အရှေ့ပိုင်းခရစ်ယာန်တွေရဲ့ Easter ပွဲတော်ကျင်းပခြင်းဟာတိုက်တိုက်ဆိုင်ဆိုင်ပဲရုရှားကယူကရိန်းကိုဝင်ရောက်ကျူးကျော်တိုက်ခိုက်တဲ့နှစ်လပြည့်နေ့လည်းဖြစ်ပါတယ်။စစ်ပွဲပိုပြီးပြင်းထန်လာနေတဲ့အတွက်အခုလိုပန်ကြားရတာဖြစ်ကြောင်းလည်းပြောပါတယ်။ယူကရိန်းကခရစ်ယာန်တွေ Shio Orthodox ခရစ်ယာန် Easter ပွဲဆင်နွှဲနေနေမှာပဲဒေသရင်းမှာတိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့အပြင်ထောင်နဲ့ချီတည်ဆုံးသွားပြီးတန်းနဲ့ချီအိုးရင်ဆန့်ခွာထွက်ပြေးရတယ်လို့မြို့ရွာတွေလည်းပျက်စီးနေတာပါ။ဒါကြောင့်နိုင်ငံရေးခေါင်းဆောင်တွေနဲ့ငင်းငင်းချမ်းချမ်းနေတဲ့တည်သူတွေရဲ့အတန်ကိုနားထောင်ပြီးစစ်ရှင်ကိုလျှော့ကြဖို့လည်းပန်ကြားခဲ့တာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတနင်္ဂနွေနေ့ကအစ္စရေးဝန်ကြီးချုပ်နာတယ်လီဘန်နက်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြီးကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာတပ်သားတွေကိုဆွေးနွေးခဲ့တယ်လို့လာမယ့်လတွေအတွင်းအစ္စရေးကိုလာရောက်လည်ပတ်ဖို့အစ္စရေးဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်ကိုလက်ခံလိုက်ပါတယ်။ခေါင်းဆောင်နှစ်ဦးဟာ အီရန်နဲ့သူ့အဖွဲ့ရဲ့ချင်းချောက်မှုအပါအဝင်ဒေသရင်းနဲ့ကမ္ဘာတလောလုံခြုံရေးဆိုင်ရာဆင်ခေါ်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့သမရအင်ဂျူကပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းကြားတင်းမာမှုတွေလျော့ပါစေဖို့နဲ့ရမဒန်ဥပုသ်ငြိမ်းချမ်းစွာပြီးဆုံးစေဖို့အတွက်နှစ်ဖက်တာဝန်ရှိသူတွေကြားကြိုးပမ်းနေမှုတွေကိုလည်းသမရဘိုင်ဒန်ကအတိအမှတ်ပြုကြောင်းသမရအင်ဂျူကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ခေါင်းဆောင်ဟောင်းတွေလှုပ်ဆောင်ခဲ့တယ်လို့သမရဘိုင်ဒန်ကလည်းအစ္စရေးနဲ့အစ္စရေးကာကွယ်ဆိုင်ရာလိုအပ်ချက်တွေနဲ့ပတ်သက်ပြီးခိုင်ခိုင်မာမာထောက်ခံပံ့ပိုးပေးမှာဖြစ်ကြောင်းကတိပြုခဲ့တယ်လို့လည်းသမရအင်ဂျူကပြောပါတယ်။ဒီထဲမှာအစ္စရေးရဲ့ဒုံခွန်းတုံအိုင်းတုံလေကြောင်းကာကွယ်စနစ်အတွက်အမေရိကန်ဒေါ်လာ10ဘီလျံထပ်ပြီးဖြည့်ဆည်းပေးမှာဖြစ်ကြောင်းလည်းပြောပါတယ်။တနင်္လာနေ့မှာကျင်းပတဲ့2020ပြည်သက်သမရရွေးကောက်ပွဲမှာလက်ရှိသမရအီမန်နျူအယ်မက်ခွန်ကရေးတွက်ပြီးမဲ58ရာခိုင်နှုန်းကျော်ရပြီး47ရာခိုင်နှုန်းကျော်ရနေတဲ့သူ့ပြိုင်ဘက်မရင်းလက်ပန်းထက်သာနေပါတယ်။မင်းရက်လက်အတည်ပြုပြီးရင်တော့သူဟာနှစ်ပေါင်း20အတွင်းပြည်သက်မှာဒုတိယတက်တန်းဆက်ပြီးအရွေးခံရတဲ့သမရဖြစ်လာတော့မှာပါ။ဒီမင်းရက်လက်တွေဟာအတိမဖြစ်သေးတယ်လို့ရွေးကောက်ပွဲမှာသူအရေးနိုင်ကြောင်းလက်ပန်းကဝန်ခံခဲ့ပေမဲ့ရှိလာတယ်မှာဥပဒေပြုတ်လွတ်တော်ရွေးကောက်ပွဲပြုတ်လုံမှာဖြစ်တဲ့အတွက်ပွဲကမပြီးသေးဘူးလို့သူ့ထောက်ခံသူတွေကပြောကြားခဲ့တာပါ2018ခုရွေးကောက်ပွဲကလေးကလက်ပန်းကိုနိုင်ရတဲ့သမရမေခွန်ကလည်းသူ့ပြန်တဲ့ပုံမှာလောင်ပြောင်တာတွေမလုပ်ဖို့သူ့ကိုထောက်ခံသူတွေကတိုက်တွန်းနေပါတယ်လက်ရဆွမ်းပြိုင်ဘက်ကိုအနိုင်ရခဲ့တဲ့သမရမေခွန်ကိုတနင်္ဂနွေနေ့မှာပဲဥရောပခေါင်းဆောင်တွေကဂုဏ်ပြုကြိုဆိုခဲ့ကြပါတယ် EU အတွက်အရေးပါတဲ့ပြင်သစ်နိုင်ငံမှာနိုင်ငံရေးအရာရုပ်တင်အပြောင်းလဲတွေဖြစ်မလာဘူးဆိုတာသိကြသွားတဲ့အတွက်စိတ်အေးသွားကြတာဖြစ်ပြီးသမရမေခရွန်ရဲ့အောင်မြင်မှုကိုကြိုဆိုကြောင်း EU ဥရောပသမဂ္ဂအကြီးအကဲအာဆူလာဗွန်ဒလီယန်က Twitter ကနေပြောပါတယ်။ဥရောပကောင်စီအကြီးအကဲ Charles Michael ကတော့ဥရောပမှာလေမိုးထန်နေချိန်ပြင်သစ်ကဥရောပနဲ့တသားတည်းရှိနေတာကိုလိုလားကြောင်းပြောပါတယ်။ EU ကနေနှုတ်ထွက်ခဲ့တဲ့ Britain ကလည်းပြင်သစ်သမရနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ကြောင်းဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောပါတယ
် VOA American တန်မနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ5.24 kHz 1.73 ည5.40 kHz 0.73 ည5.51 kHz 5.85 နဲ့5.190 kHz 5.95တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာနေ့မနက်ခင်း VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်ကျွန်တော်ညဝင်းအောင်ပါထိုင်းမြန်မာနယ်စပ်ဖြတ်ကျော်တဲ့ချစ်ကြည်ရေးတရာအမှတ်၈ထိပ်မြောက်ရီမျိုးဘက်ချမ်းမှာ AP23 စနေနေ့ညကကားဘုံးထောင်ပေါက်ကွဲမှုဖြစ်ခဲ့ပြီးနောက်ထိုင်းနိုင်ငံဘက်ကနယ်စပ်ဒေသကိုလုံခြုံရေးတင်းကျပ်ထားလိုက်ကြောင်းဘန်ကောက်ပို့စ်သတင်းစာကရေးပါတယ်စနေနေ့ညပေါက်ကွဲတံကြီးဟာမြောက်ရီရဲ့တစ်ဖက်ချမ်းမဲဆောင်မျိုးကတော့ရှင်းရှင်းလင်းလင်းကြားခဲ့ရတယ်လို့ဆိုပါတယ်ချစ်ကြည်ရေးတရားထိတ်ကမြဝတီစစ်စေးရေးဂိတ်ရှိမှာရပ်ထားတဲ့ကားထဲမှာဘုံးထောင်ထားခဲ့တာဖြစ်နိုင်တယ်လို့ယူဆရပြီးစစ်ကောင်စီကိုစန့်ကျင်တဲ့အင်အားစုတွေရဲ့လက်ချက်ဖြစ်နိုင်တယ်လို့ဘန်ကောက်ပို့စ်ကရေးပါတယ်ပောက်ကွဲမှုဖြစ်ပြီးချိန်မှာအဲ့ဒီနေရာနားတဝိုက်လျှက်စစ်မီပြတ်တောက်သွားပြီးတနက်ပစ်ခတ်တံအချက်30လောက်ကျားရတယ်လို့လည်းပြောပါတယ်ဒီပောက်ကွဲမှုကြောင့်အနီးဝန်းကျင်ကအဆောက်အုံတချို့နဲ့ကားတွေပျက်စီးခဲ့ရပါတယ်လူအသေးပြောက်တဲ့ရင်ကိုတော့မကြမ်းရသေးပါဘူးအခုဆိုရင်နရဆူအန်ဆိုတဲ့ရေးပေါ်လုံညုံရေးကုမ္ပဏီနဲ့ထိုင်းနေကြသောရဲတပ်ဖွဲ့တို့ပူးပေါင်းပြီးမဲဆောက်မြို့ထဲမှာကင်းလှည့်စစ်ဆင်နေပါတယ်မြောက်ရီတရားထိပ်ပေါက်ကွဲမှုမတိုင်ခင်မှာထိုင်းနိုင်ငံနဲ့ခိုးဝင်လာတဲ့မြန်မာအမျိုးသား24ဦးနဲ့အမျိုးသမီး25ဦးတို့ကိုထိုင်းနေကြသောတပ်ကဖမ်းမိခဲ့ပြီးသူတို့ကိုစစ်ဆေးရမှာဗန်ကောက်နဲ့အခြားမြို့တွေမှာအလုတ်ကန်ရရှိဖို့စောင့်ဆိုင်းနေတော့အခုလိုဖမ်းခံရတာဖြစ်တယ်လို့ပြောပါတယ်ခင်ဗျာမြန်မာနိုင်ငံဗစန်းရှိတဲ့နာဂတိုင်းရင်းသားတွေနဲ့အိန္ဒိယဗစန်းနေထိုင်ကြတဲ့နာဂလူမျိုးတွေညီညွတ်ကြောင်းပြသတဲ့အနေနဲ့အိန္ဒိယနယ်စပ်မဏိပူးပြည်နယ်ဥကရုမြို့မှာရိုးရာယဉ်ကျေးမှုပွဲတော်တစ်ခုတနင်္ဂနွေနေ့ကကျင်းပခဲ့ပါတယ်။ဇင်တွန်းထန်ကူးလို့ခေါ်တဲ့နာဂမျိုးနွယ်စုအဖွဲ့အစည်းထီထောင်ချင်းအနှစ်90ပြည့်အထိမ်းအမှတ်အခမ်းအနားကိုတန်ကူးနာဂလူမျိုးစုနေထိုင်ရာတာလူးကြီးရွာမှာကျင်းပနေတာဖြစ်ပြီးအမျိုးမျိုးသောနာဂမျိုးနွယ်စုတွေဟာအမြင်တစ်မျိုးတည်းနဲ့တသားတည်းရှိကြတယ်ဆိုတာကိုပြသခဲ့ကြပါတယ်။တာလူရွာဟာစွန်ဒဲဒေသကနေ10မိုင်အကွာလောက်မှာရှိပြီးနာဂဆိုရှလစ်ကောင်စီ NSCNIM ရဲ့ခေါင်းဆောင်တီမွိုင်ဘာရဲ့မွေးရဇာတိလည်းဖြစ်ပါတယ်။နာဂလူဦးရေဟာအတော်တန်ကြီးမားပြီးအိန္ဒိယတွေကအာတန်၊နာဂါလန်၊မဏိပူ အရုဏာချာပရာဒက်ရှ်ပြည်နယ်တွေနဲ့မြန်မာပြည်ဘက်ချမ်းမာလေနေထိုင်ကြတာပါမြန်မာပြည်စကိုင်းတိုင်းအခြေဆိုင်အရှိဘက်နာကကျောင်းသားများအစည်းအရုံး ENSC အဖွဲ့ဝင်တွေကတော့ဥကရုမျိုးကပွဲတော်ကိုတက်ရောက်ဖို့မိုင်ပေါင်းများစွာခီးချမ်းကိုနှင်ခဲ့ရတယ်လို့ဆိုပါတယ် ENSC ကျောင်းသားအစည်းအရုံးဥက္ကဋ္ဌနှုတ်ပိုင်ကတော့မြန်မာပြည်တွေကနာဂတွေဟာအပြစ်ပဲခံရပြီးအမှောင်ခစ်ထဲမှာနေထိုင်ရတယ်လို့ပြောပါတယ်တချိန်ကျရင်နာဂမျိုးနယ်စုတွေအားလုံးတပေါင်းတစ်စီးတည်းဖြစ်သွားကြလိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောပါတယ်ခင်ဗျာ။ငှက်ပြားယောဂတက်ဖြစ်ရမှာတိတာတဲ့အပြောင်းလဲတွေဖြစ်လာအောင်လို့ငှက်ပြားကွယ်ဈေးကိုပို့ပြီးအသုံးပြုကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့က AP25 ရင်းနှီးမှာကြာရောက်မဲ့ကမ္ဘာ့ငှက်ပြားယောဂတိုက်ဖျက်ရေးနှီးမတိုင်ခင်တိုက်တွန်းလိုက်ပါတယ်။ WHO ရဲ့ငှက်ပြားကွယ်ဈေးဌာနအကြီးအကဲ Mary Hammer ကတော့နှစ်နှစ်ကျော်ကြာလာပြီဖြစ်တဲ့ငှက်ပြားကာကွယ်ထိုးစစ်အစီအစဉ်ကစိတ်ချရပြီးအသေးပြောက်နှုံးလျှော့ချနိုင်တာတွေ့ရတယ်လို့ပြောပါတယ
် We saw a 30% drop in children being brought to the hospitals with deadly severe malaria and we also saw ဒီနေ့နဲ့ငှက်ပြားကြောင့်ဆေးရုံရောက်ပြီးသေဆုံးရတဲ့
ကလေးအရေအတွက်က30ရာခိုင်နှုန်းထိကြာဆင်းလာတာတွေ့ရတယ်လို့ကလေးငယ်အားလုံးရဲ့တေပြောက်မှုနှုံး10ရာခိုင်နှုန်းကြာဆင်းလာတာတွေ့ရပါတယ်ကာကွယ်ဆေးကသာကြဲကြဲပြန့်ပြန့်ဆက်သုံးမယ်ဆိုရင်တနှစ်ကိုခံမှန်းကြီးနောက်ထပ်ကလေးငယ်8000ရဲ့အသက်အန္တရာယ်ကိုကာကွယ်ပေးနိုင်မှာဖြစ်တယ်လို့သူမကပြောသွားတာပါအခုချိန်ဒီဆိုရင်လူပေါင်းတန်း100ကျော်ငှက်ပြားကြောင့်ဖျားနာခဲ့ရပြီးလူ6သိန်းကျော်သေဆုံးခဲ့ရတာပါအဲ့ဒီသေဆုံးသူတွေတဲက5သိန်းနီးပါးဟာအာဖရိကတိုက်တဲကကလေးငယ်တွေဖြစ်ပါတယ်ငှက်ပြားကာကွယ်ဆေးထိုးရဲ့စမ်းသပ်အစီအစဉ်ကို2019ခုနှစ်ဂါနာကင်ညာမာလာဝီနိုင်ငံတွေမှာစတင်ခဲ့ပြီးကလေးငယ်တသန်းကျော်ကိုကာကွယ်ဆေးထိုးပေးနိုင်ခဲ့ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုနယူးမက္ကဆီကိုပြည်နယ်တွေကနေမြေထွက်ဝဲနေပါဖြစ်တဲ့မိုးကောင်ရေရှားတဲ့တန်းခံရတဲ့ခရိုင်33ခုဟာတနင်္ဂနွေနေ့တည်တောင်းပြီးဆက်လက်လောင်ကျွမ်းနေတဲ့အတွက်နေမြေဒေသ20ကိုပြည်နယ်အုပ်ချုပ်ရေးမှူးဂရစ်ဆမ်ကအရေးပေါ်အခြေအနေကြေညာလိုက်ပါတယ် AP ဂျိုင်ယန့်လေးကနယူးမက္ကဆီကိုပြည်နယ်ရဲ့မြောက်ဘက်ပိုင်းမှာစတင်ခဲ့တဲ့တောင်းပြီးဟာစနေနေ့မှာပြည်နယ်တွေက66စတူရန်မိုင်အကျယ်မှာဒုတိယအကြီးမားဆုံးမီးတောက်ဖြစ်အသွင်ပြောင်းလောင်ကျွမ်းနေတာကြောင့်မူရာနဲ့ဆန်မီဂူအာကောင်တီတဲကလူတွေရေးပေါ်ပြောင်းရွှေ့နေရပါတယ်။လီနဲ့အတူလောင်ကျွမ်းနေတဲ့နောက်ထပ်တောမီဇာတစ်ခုက AP19 ရဲ့ပြည်နယ်မြောက်ဖက်ချမ်းမှာစတင်လောင်ကျွမ်းခဲ့ပြီးမီးလောင်မြင့်အကျယ်ဟာ86စတူရန်မိုင်ရှိပါတယ်ခင်ဗျာ။အဲ့ဒီဒေသမှာထင်းယူဝတ်တိချပင်နေတဲ့မြေရင်းတွေရှိတာပါ။အခုလောင်ကျွမ်းနေတဲ့တောမီကြောင့်စိုးရင်ပြီးတင်းရှောင်နေကြတဲ့အနီးနားအရီဇိုနာပြည်နယ်ကဒေသခံတွေကတော့တနင်္ဂနွေနေ့မနက်ပိုင်းမှာသူတို့ရဲ့နေအိမ်တွေကိုပြန်လာခွင့်ပြုနေပါလေခင်ဗျာတင်းလာနေမနဲ့ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော်ခင်မျိုးတက်နဲ့ကျွန်တော်ညံဝင်းအောင်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်တွေကိုအရင်ဦးဆုံးထုတ်လွှင့်ပေးမှာဖြစ်ပါတယ်မြန်မာစစ်ကောင်စီခေါင်းဆောင်ကထာဝရညီညာရေးအတွက်ထိထိရောက်ဖြစ်အောင်သူကိုယ်တိုင်နဲ့လာရောက်ဆွေးနွေးဖို့ဖိတ်ခေါ်တဲ့အပေါ်တိုင်းသာခေါင်းဆောင်တွေဘက်ကမရှင်းမနှင်းဖြစ်နေကြပါတယ်။တိုင်းသာခေါင်းဆောင်အများစုကအခုလိုကမ်းလှမ်းတာကိုသူတို့ကြိုမသိထားပဲအချင်းချင်းအရင်ဦးဆုံးညှိနှိုင်းဖို့အချင်းယူရအောင်မှာမို့လက်ရှိအချိန်မှာထူးခြားတဲ့တွေးဆမှုဖြစ်ဖို့အားနည်းနေလေအောင်မယ်လို့သုံးသပ်ကြပါတယ်။ဒီဆွေးနွေးပွဲမှာNUG PDF တို့လိုမြေပြင်မှာအဓိကလှုပ်ရှားနေတဲ့အဖွဲ့တွေကိုဘာကြောင့်မဖိတ်ရသလဲဆိုတဲ့အပေါ်မှာလဲစစ်ကောင်စီပြောခွင့်ရကရှင်းပြထားပါတယ်ဒီအကြောင်းကိုတော့ကိုဝင်းမင်းကဆက်ပြီးတင်ပြมาဖြစ်ပါတယ်ဗျာ
ဟုတ်ကဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမေအောင်လှိုင်ရဲ့အခုလိုကံလန့်မှုပေါ် KNU ပြည်မျိုးသားစည်းရုံးအထွေထွေတွင်ရင်မှုဖရိုတာတို့မူက
ကျွန်တော်တို့ကတော့အစီဝေးတော့မထိုင်ရသေးဘူးဒါပေမဲ့အမှုကတော့ရှိထားတယ်လေကျွန်တော်တို့ကငင်းချမ်းရွေမြေလမ်းလိုလာတယ်ဒါပေမဲ့ညနေ80ကျော်ကြာအမြင့်တွယ်နေတဲ့ပြက်ကလာဖြင်းရှင်းရေးကိုဥတည်တဲ့အချက်တွေရှိခြင်းမရှိခြင်းကိုအခြေခံလို့တော့ကျွန်တော်ရှာနေတော့ဦးမယ်ပေါ့လူကိုယ်တိုင်တွေ့တာလားဒါမှမဟုတ်လေအဖွဲ့နဲ့တွေ့လားဆိုတာကမူဝါဒပေါ်မှာပဲမူတည်တယ်ဆိုတော့တပ်မှု6ချက်နဲ့ဆက်လုပ်သေးလားမလုပ်သေးဘူးလားဆိုတာလေးတော့သူရှင်းရှင်းလေးပြောနိုင်ကောင်းမယ်သူယူဆချက်သူခံယူချက်များပြောင်းသွားကြတာပေါ့အဲ့ဒါလေးလည်းသိချင်တာလေနောက်တစ်ခုကတော့စစ်တပ်ရော PDF ရော EO ရော NUG ရော CRPH ရော stakeholder အသစ်တွေအောင်းတွေအကုန်လုံးကတဲ့အဖွဲ့ပဲဖြစ်ဖြစ်တော့စစ်တပ်မှာမဟုတ်ဘူး။ငင်းချမ်းရေးလို့ကြွေးကြော်လိုက်မယ်ဆိုရင်တော့အ
အရှိတရားကိုအခြေခံပြီးဖြည့်ရှင်တဲ့လမ်းကြောင်းကိုဖန်တီးဖို့ပထမဦးဆုံးပရပိုးဆယ်လုပ်တင်ပါတယ်ဒီပေါ်အေးအေးရခိုင်တက်တော်ပြောခွင့်ရခိုင်သူခါကလည်းကျွန်တော်တို့
ယူရီယူအက်စီလို့တကောက်ခေါ်တဲ့ဝါတာဖွဲ့လာရှိုးယုံတာဝန်ခံဦးညီရန်ကဖာမချုပ်ဖက်ကပေါ့နော်ဒီမတ်ချက်တဆုံတရားတော့လေးမလာသေးဘူးနော်သူချင်းဒီနော်တစ်ချိန်ထဲမှာတရားပြည်နယ်ကဒေသခံမျိုးပြကြောက်ကြားအဖွဲ့ရင်းနဲ့ပေါင်းလုပ်နေရတဲ့ ကျွခွဲဖို့နောက်မှဒီတိုင်းနာနဲ့ဒီမှ PDF တော်လိုင်းအဖွဲ့စည်းတွေကိုဖြူခွဲဖို့တက်တက်ပဲလို့တော့ကျွန်တော်တို့မြင်တယ်ဒီအချိန်မှာသူတို့စစ်ကောင်စီတပ်ဖက်ကတော်တော်လေးဖြူပြဲဖြစ်နေပြီထိလေးထိနာနေပြီသူတို့ဒီအချိန်မှာဆင်းရဲလိုက်ရရတော့သူ့အတွက်တက်တာမယ်လို့စည်းစားကောင်းစည်းစားလိမ့်မယ်ဒီကြားထဲမှာလေကျွန်တော်တို့ဘူကောင်ဒီအလောက်ကဆွေးနွေးမှုကတော့မလုပ်ရသေးဘူးလေဘယ်လိုပဲဆွေးနွေးဆ
ီလို့တူကခေါ်တဲ့အပြည့်ရဲ့တိုင်းသားလက်နက်ကိုင်အဖွဲ့ဆယ်ဘွဲ့ရဲ့ငင်းချင်းဦးဆောင်အဖွဲ့ကအကြံပေးဦးခွန်ဆိုင်က
SAC ရဲ့တက်တမ်းကနောက်ထပ်6လပဲကျန်တော့ဒီဆိုတော့ဒီဒီကောက်ပွဲချင်းပါဘူးយ៉ាងပြင်ဆင်နိုင်ဖို့ဆိုတာအချိန်ကတိတ်မများတော့ဘူးပေါ့ဗျာအဲ့လိုမျိုးပြင်ဆင်ဖို့ဆိုရင်ငားလိုချင်တာလည်းရတယ်လေဆိုလို့ရှိရင်သူများလိုချင်တာလည်းပေးနိုင်အောင်တက်ချုပ်ကြီးရဲ့ကျူးစောက်ဖို့ဆိုပါလေသူကဘာပေးမယ်ဆိုတာမပြောဘဲနဲ့ဆွေးနွေးခြင်းလေဆိုလို့ရှိရင်အနည်းဆုံးပထမတစ်ချိန်ကတော့နည်းလိမ့်မယ်တကယ်လို့တွေ့ပြီးတဲ့အချိန်မှာခင်ဗျားတို့ဒါပေးမယ်ဆိုတဲ့အခါကျလို့ရှိရင်တမျိုးဖြစ်မှာပေါ့လောလောဆယ်ကတော့သူကရှိပေမဲ့မပေးဘူးဒီ NUG တို့ဘာလို့ကတော့ဘာမှမရှိရနဲ့ပေးမယ်ဆိုတဲ့အခါကျတော့ကြားထဲမှာရှိနေတဲ့ EE ဟိုတွေကဘယ်လိုဆုံးဖြတ်မှာလဲချက်ချင်းမေလအတွင်းမှာချက်ချင်းဖြစ်ဖို့ဆိုတာအားနေဦးမယ်ပေါ့ဗျာအများကြီးထပ်ကြိုးစားရအောင
်စစ်ကောင်စီက EE ဟိုတွေကိုဒါကန့်လန့်ပြီး NUG နဲ့ PDF တွေကိုဘာကြောင့်မကန့်လန့်ရပါလဲလို့မေးရမှာတော့စစ်ကောင်စီပြောကြရဘူးချုပ်စော်မင်းထွန်းကအခုလိုဖြေပါတယ
်ဒီကိုဘာမှမပေါ်ကြတော့ပြောချင်တာကတော့ဒီ EU အဖွဲ့တွေနဲ့ PDF NUG အပြီးကအကြမ်းဖက်အဖွဲ့တွေကဖြစ်တည်မှုကိုတမိုင်းကြောင်းတော့မတူပါဘူးဗျာတိုင်းသားတွေရဲ့အခွင့်အရေးတိုင်းသားနေမျိုးတွေကအခွင့်အရေးကိုသူတို့တောင်းဆိုနေကြတာဖြစ်တယ်ဒီ PDF NUG အဖွဲ့ဆိုတဲ့အဖွဲ့တွေဒီဖြစ်ပေါ်လာတဲ့အကြောင်းရင်းကလွယ်ပါလာရွေးကောက်ပွဲမြတ်တော်မူတွေကိုပြေဆုံးဆွေးနွေးညီနိုင်ရေးလမ်းကြောင်းအရာတွားဖို့ဖြည့်ရှင်းပြီးကိုကျွန်တော်တို့တောင်းဆိုခဲ့တယ်အစိုးရကနေဖြည့်ရှင်းပြီးကိုတောင်းဆိုခဲ့တယ်နောက်ပိုင်းမှာတွတ်တော်ခေါ်ယူပြီးဖြည့်ရှင်းပြီးကိုတောင်းဆိုခဲ့တယ်ပြီးရင်အကြီးအကဲအဆင့်တွေဖြည့်ရှင်းပြီးကိုကျွန်တော်တို့တောင်းဆိုခဲ့တယ်တတိယထောက်ထားခိုင်ရလုံးလည်းပြခဲ့တာပဲဒါတွေကိုဖြည့်ရှင်းမပေးဘဲလွတ်တော်အတင်းခေါ်ယူဖို့ကြိုးစားတဲ့အတွက်နိုင်ငံရေးအရာအရေးပေါ်အခြေအနေပြင်ညာပြီးဖေဖော်ဝါရီလတည့်ရက်နေ့မှာကျွန်တော်တို့နိုင်ငံတော်တောင်းအောင်ရယူခဲ့ရတယ်အဲ့နိုင်ငံတော်တာဝန်ရယူပြီးတဲ့အခါမှာလည်းဒီလွတ်တော်ကိုယ်စားလှယ်လောင်းဆိုတဲ့သူတွေဒါနေပြည်တော်စီရင်ရိပ်သာမှာရှိတာပဲသူတို့စီကိုသွားရှင်းပြတယ်ရှင်းပြပြီးမှဓာရီကိုသူတို့နေနေဒီသားလေးတို့ပြန်လွတ်တယ်တရားဥပဒေနဲ့အညီချင်းရှင်းခဲ့ပါတော့ပြောတယ်သို့တော့ရောက်တဲ့အခါမှာပြည်သူလူထုကိုဒါထင်အောင်ထင်မှစီရုံးနဲ့စီရုံးပြီးမှဒီအကြမ်းဖက်လုပ်ရတဲ့ကိုလုပ်ခဲ့တာဖြစ်တယ်ခွာခြားချက်ဒီလူတွေနဲ့ကျွန်တော်တို့အစိုးရအဆက်ဆက်ပေါ့နော်တမတော်နဲ့ပြိပက္ခအသွင်းနဲ့ရည်တည်လာခဲ့တာကြောင်ဖြစ်ပါတယ်သူတို့ရဲ့တောင်းဆိုချက်ကတော့ဒီတိုင်းသားတွေရဲ့အခွင့်အရေးကိုအဓိကထားပြီးတောင်းဆိုတာဖြစ်တယ်ဒါနဲ့ပတ်သက်ပြီးတတ်မတော်တော့နိုင်ငံတော်အစိုးရအနေနဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ကိုအခြေခံတဲ့ပြည်ထောင်စုစနစ်ကိုခိုင်ခိုင်မာမာအာမခံပြီးတာဖြစ်တယ်ဒါတွေကိုကျွန်တော်တို့ကချင်းချင်းလေးလေးဆွေးနွေးဖို့ပဲလုပ်တယ်ခုနကပြောတဲ့ PDF NUG အဖွဲ့တွေအနေနဲ့အဲ့လိုမျိုး EEO တွေနဲ့ကိုမတူတဲ့အကြမ်းဖက်လုပ်ရမျိုးတွေလောက်တာကိုကျွန်တော်တို့တွေ့ရတယ်ကိုဖွဲ့ဒီအနေနဲ့ကသူတို့ရဲ့နေမြေမှာရှိတဲ့စာတင်ကြောင်းတွေသူတို့ရဲ့နေမြေမှာရှိတဲ့ကျန်းမာရေးဌာနတွေသာသနာရေးအဆောက်အုံတွေခုံကြီးတွေတတ်တာချက်တာမရှိဘူးခုဒီ PDF NUG အကြမ်းဖက်အဖွဲ့တွေဒီငါနဲ့မတူငါရတူဆိုတဲ့မူဝါဒကိုကန်ဆယ်ပြီးကျောင်းတွေဖောက်ခွဲဖျက်ဆီးတယ်ကျောင်းတွေမှာသူတို့တက်တယ်ဆွဲပြောကြဒါစစ်ဖက်ဆိုင်ရာအသုံးပြုမှုတွေရှိတယ်ဆရာဆရာမတွေကိုတက်တယ်ဆရာဆရာမတွေကိုဓားတိုက်တယ်ဖြစ်စဉ်တွေအများကြီးရှိပါတယ်အပြင်းကျွန်တော်တို့ ကျမ်းမာရေးဝန်ကြီးတွေကိုမနေနိုင်အောင်လုပ်တယ်ကျမ်းမာရေးဝန်ကြီးတွေကိုဖန်ဆီးတတ်ဖြတ်တာတွေလုပ်တယ်ကျမ်းမာရေးဆိုင်ရာစီကန်းတွေအဆောက်အဦတွေပေါက်ခွဲဖြည့်ဆည်းကြတာတွေလုပ်တယ်ဆရာတော်တွေတန်ခါတော်တွေကိုတတ်ဖြတ်တာတွေလုပ်တယ်ခွန်ကြီးကျောင်းတွေကိုမီးရှို့တာတွေလုပ်တယ်အထင်ရှားပါပဲ EU တွေတောင်းမှမလုပ်တဲ့အကြမ်းဖက်မှုတွေကိုလှောက်ဆောင်နေတဲ့အဖွဲ့တွေဖြစ်တယ်ဒါကြောင့်မလို့တော့ကျွန်တော်တို့အနေနဲ့ဒါတွေးဆောင်ဆွေးနွေးရေးလမ်းကြောင်းကိုနိုဝင်ဘာလကရတိုင်ရွေးကောက်ပွဲပြီးကြရင်ကျွန်တော်သွားခဲ့တယ်ဒါတွေကိုစန့်ကျင်ပြီးမှလုပ်သူတို့ရဲ့မတမာမှုတွေကိုဖုံးကွယ်နိုင်ဖို့အတွက်ပြည်သူလူထုကိုအသုံးချပြောကြဆောင်ရွက်နေတာပဲဖြစ်တယ်ဒီဖွဲ့တွေကကျွန်တော်ကဆွေးနွေးစရာအကြောင်းရှိလို့ပြောနေပါတယ်ဒါကြောင့်မလို့ခုနပြောတယ်ပေါ့နော် EU တွေနဲ့ NUG PDL လို့အကြမ်းဖက်အဖွဲ့တွေနဲ့ကိုဒါခွဲခြားအောင်လုပ်တယ်ဆိုတဲ့ဆွေးဆွဲချက်တွေအတိတ်တည်းမရှိတဲ့ဆွေးဆွဲချက်ဖြစ်ပါတယ်အစားကတည်းကရက်တီကြီးကိုတမိုင်းကိုမတူတဲ့အဖွဲ့တွေဖြစ်တယ်လို့ပြောလို့ပါတယ်အဲဒီတော့တချို့နေရာတွေမှာတချို့ EU အဖွဲ့တွေကဒီ PDL NUG အကြမ်းဖက်အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေရမျိုးတွေရှိပါတယ်။ဒီ EU အဖွဲ့တွေကိုလည်းကျွန်တော်ပြောချင်တာကမမတမာမှုနဲ့အရေးယူခံမှာကိုရှောင်ရှားပြီးတော့မတမာတဲ့လုပ်ရတဲ့အကြမ်းဖက်လုပ်ရတဲ့နဲ့လုံနေတဲ့ EU တွေနဲ့ဆက်ပေါင်းရင် PDL တွေနဲ့ဆက်ပေါင်းရင်တော့ EU တွေရဲ့နေနေတွေပဲနစ်နာတာပဲအဖတ်တင်မယ်လို့ကျွန်တော်အနေနဲ့ပြောလိုပါတယ
်။တကယ်တော့မြန်မာဆီယနာသိမ်းပြီးနိုင်ငံတကာအတော်များများမှတိုက်ခိုက်မှုတွေပိုပိုဖြစ်လာချိန်မှာအခုစစ်ကောင်စီခေါင်းဆောင်ကံလန့်ချက်နဲ့ပတ်သက်ပြီးအိန္ဒိချင်းတရုတ်နိုင်ငံကလည်းဘလို့ကဏ္ဍကပါမလဲဆိုတာစောင့်ကြည့်အောင်ပဲလို့သုံးသပ်သူတွေကဆိုနေပါတယ်ခင
်ကိုဝင်းမင်းပြောပြသွားတာပါခင်ဗျာအခုဆက်ပြီးတော့နားဆင်ရမှာကဒီစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာပြည်တွင်းမှာမီးရှို့ဖျက်ဆီးခံရတဲ့လူနေအိမ်နဲ့ဘာသာရေးအဆောက်အအုံပေါင်းက1000ဝန်းကျင်ရှိလာပါတယ်ဒီပစ္စည်းမှုတွေဟာစစ်ကောင်စီလက်ချက်လို့ပြည်တွင်းပြည်ပကပြည်စုထားတဲ့စင်းနေမှာပေါ်ပြပေမဲ့စစ်ကောင်စီကတော့ဒါကိုငြင်းဆိုထားပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်တင်ကြီးထိုက်ပြောပြပေးပါဦးခင်ဗျာ
စစ်ကောင်စီတက်တဲ့လက်အောက်ခံဖွဲ့စည်းတွေကမီးရှို့လို့နေရာပေါင်း254နေရာကလူနေအိမ်ခြေပေါင်း9189လုံးပျက်စီးခဲ့တယ်လို့ Data for Myanmar ကထုတ်ဖော်ရေးသားထားပါတယ်ဒါဟာ2021ဖေဖော်ဝါရီလ1ရက်ဆီယနာသိမ်းပြီးချိန်ကစလို့ဧပြီလ13ရက်နေ့အထိသူတို့စုဆောင်းထားတဲ့အချက်လို့ပြောပါတယ်။လူခွင့်ရဲ့အဖွဲ့တွေနဲ့ဆစ်ဆောင်တွေကိုကူညီပေးနေတဲ့အဖွဲ့တွေကထုတ်ပြန်တဲ့စီးရင်တွေကိုအခြေခံထားတဲ့ဒီအရေးအတွက်ထက်လက်တွင်မြေပြင်မှာစစ်ကောင်စီတပ်တွေကမီးရှို့လို့ပျက်စီးသွားရတဲ့စီးရင်ကပိုများနိုင်တယ်လို့လည်းပြောထားပါတယ်။စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေး PDF အဖွဲ့တွေကြားလက်နက်ကင်ပဋိပက္ခတွေအများဆုံးဖြစ်နေတဲ့စကိုင်းတိုင်းကမှာတော့အခုထိနေရမပြောင်းနိုင်ဘဲရွာလုံးကျွတ်ထွက်ပြေးနေရတာတွေရှိပါတယ်။ကိုဒူကိုဒါစနစ်နဲ့ယာယီတဲထိုးပြီးနေဖို့နေရပြန်လာသူတချို့ရှိပေမဲ့အများစုကအခုထိပြန်မလာနိုင်သေးဘူးလို့ဒေသခံတဦးကပြောပါတယ
်။ငါကနေနေတိုင်းလူတွေကအကုန်လုံးပြန်လာမနေရတော့ဘူး။ဒီလိုရကြော်လေးဟိုအိမ်ပြန်လာခဲ့နေဟိုတယောက်နှစ်ယောက်လာကြည့်ကြည့်တော့ဘာမှဟိုသူတို့မှယူစရာလည်းမရှိတော့ပျက်စီးသွားတော့ကြတော့တော်တော်ကိုအကြောက်တရားလေးဝင်ပြီးတော့အကုန်လုံးဒီဘာပြန်မရောက်ကြဘူးတချို့တတိလောက်ပဲပြန်လာကြတာခုအချိန်နေရတော့ပြန်လဲထူထောင်ရေးရတော့လောက်ကြပါတယ်လောက်တယ်ဆိုတော့ကဟိုကောင်းမွန်ရမဟုတ်ဘူးယာယီတို့မိုးကလေးတွေတို့ထရွက်တဲလေးတွေတို့တော့ပြန်ပြောအဲ့လိုစောက်နေကြရတော့ပေါ့ဟိုပြည်သူတွေဆိုတာကဘာမှမဆိုင်နဲ့အပြစ်မဲ့တဲ့လူတွေကိုသူတို့ဒီလောက်ထိလောက်ရတာတော့ဒါလုံးဝလူမဆန်တဲ့လောက်ရပေါ့
ဆီယနာသိမ်းပြီးနောက်ပိုင်းပျက်စီးသွားတဲ့အချိန်မှာလူနေအိမ်ခြေတွေအပြင်ဘာသာရေးအဆောက်အုံတွေလည်းတရားနီးပါးလောက်ပါပါတယ်။အရက်ဖက်အဖွဲတချို့ရဲ့ခံမှန်းချက်အရဆိုရင်စကိုင်းတိုင်းမကွေးတိုင်းကယားပြည်နယ်နဲ့ချင်းပြည်နယ်မှာပျက်စီးသွားတဲ့ဘာသာရေးအဆောက်အုံပေါင်း100ကျော်ထိရှိနေတာပါ။ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့လူ့အခွင့်ရေးအဖွဲ့တွေရဲ့အချက်လက်ကိုကိုးကားထားတဲ့အာရှကက်သလစ်အသင်းတော်များတင်လွှာ UCA ရဲ့ထုတ်ပြန်ချက်မှာခရီးယံဘာသာဝင်အများစုနေထိုင်တဲ့ချင်းပြည်နယ်တစ်ခုတည်းမှာတင်ဘာသာရေးအဆောက်အအုံ62ခုလောက်မီးရှို့ဖျက်ဆီးခံရတယ်လို့ဖော်ပြပါတယ်။ချင်းပြည်နယ်ထန်တလန်မြို့မှာတော့စစ်ကောင်စီတပ်နဲ့ PDF တွေကြားတိုက်ပွဲအတွင်းအဆောက်အအုံတွေရန်နေချီမီးလောင်ဖျက်ဆီးခဲ့ပါတယ်။အဲ့ဒီတည်းမှာခရီးယံဖျားချောင်းနေလဲပါပါတယ်။ဒေသခံအများစုကတော့ဒါဟာစစ်ကောင်စီတပ်တွေလုပ်တာလို့ပြောပါတယ်။ဆီယနာသိမ်းပြီးတနည်းကျော်ချလာခြင်းဖြင့်ချင်းပြည်နယ်၊ကယားပြည်နယ်၊စကိုင်းတိုင်းနဲ့မကွေးတိုင်းမှာရှိတဲ့ဘာသာရေးအဆောက်အုံတွေ၊စာတင်ကျောင်းတွေနဲ့ဈေးတွေအပါအဝင်လူနေအိမ်ခြေပေါင်း 8,262 လုံးမီးရှို့ဖျက်ဆီးခံခဲ့ရတယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယူအိုချာကထုတ်ပြန်ထားပါတယ်။ ကရင်လူခွင့်ရေးအဖွဲ့ KHRG ပြောခွင့်ရစောနန္ဒာစုကတော့တနိုင်ငံလုံးမှာအဆောင်အုံပေါင်းတောင်းနေချီမိရှုဖြစ်စီခံရတာဟာလူခွင့်ရေးချိုးဖောက်ခံရတာဖြစ်တယ်လို့ပြောပါတယ
်။ဆိုတော့ပတ်မဆောင်နေတဲ့ဒီလိုလောက်ဆောင်ဖြစ်တာဒါကြီးလေတဲ့အသိရတူမှုကိုကျူးလွန်ရရောက်တယ်ပေါ့နော်။နှစ်ချက်မှဆိုလို့ရှိရင်တော့ဒါကနိုင်ငံတကာလူသားချင်းစာနာဟောက်တာမှုဥပဒေကိုချိုးဖောက်ကျူးလွန်ရရောက်တယ်။သုံးချက်အရဆိုလို့ရှိရင်တော့ဒါလူလတ်စာရင်းဒီကိုယ်ခွင့်ခွင့်ခွင့်ရေးကိုချိုးဖောက်ရရောက်တယ်ပေါ့ဗျာ။
အရက်ဖက်အဖွဲ့တွေရဲ့စီရင်အရာကရင်ပြည်နယ်ကရင်နီကဒုတိယအများဆုံးမိရှုဖြစ်စည်းခံရတဲ့အထင်မှာပါပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ကရင်ပြည်နယ်တချို့မှာစစ်တပ်ဘက်က၄ကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့လို့လူနေအိမ်တွေမိလောင်ပျက်စီးတာတွေရှိခဲ့ပါတယ်လွိုင်းကောနဲ့အနီးတစ်ဝိုက်ကကြေးရွာတချို့ဆိုရင်ရှမ်းပြည်ဘက်ကိုရွာလုံးကျွထွက်ပြေးခိုလုံနေရပါတယ်ကရင်ပြည်နယ်နမ်းမယ်ခုံမြို့ကနေအိုအိမ်ဆွန့်ခွာထွက်ပြေးလာသူတို့ကတော့လက်နဲ့ကြီးချပြီးသူ့ရဲ့နေအိမ်မိတဲ့ပါသွားတယ်လို့အတိတွေကပြောပေမဲ့သူကိုယ်တိုင်တွားကြည့်ဖို့ကလည်းအခုချိန်ထိနင်းမြေမလုံးကြုံသေးလို့ခက်ခဲနေတယ်လို့ပြောပါတယ
်ဟိုဘလို့ဖြစ်တယ်ဆိုတော့အတိုင်းတောင်ဒီပြုတော့နည်းနည်းခက်တယ်အိမ်ကလုံးဖြစ်ဖို့ဆိုတာဒီကျွန်တော်တက်တာအနေနဲ့ကျုပ်ဆောင်မှဖြစ်လာတဲ့အိမ်လေအဲကြောင့်မလို့ရှင်းပြအောင်ပြန်တူထောင်ဖို့ဆိုတာတော့မလွယ်တဲ့အတွက်ဟိုဘလို့မပြောမပြတ်နိုင်လောက်အောင်ပါ
တိုက်ပွဲအတွင်းနေအိမ်နဲ့ဘာသာရေးအဆောက်အုံတွေမိလောင်ပျက်စီးတာနဲ့ပတ်သက်ပြီးစစ်ကောင်စီနဲ့ PDF အကြားအပြန်အလှန်ဆွဆွဲပြောဆိုတာတွေရှိပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအာဏာမသိမ်းခင်နဲ့တင်းပြီးနောက်ပိုင်းမှာစစ်တပ်ဘက်ကအခုလိုကျူးလွန်တာတွေမရှိဘူးလို့တုံ့ပြန်ထားပါတယ
်တကယ်လက်တွေ့ဖြစ်နေတာပဲကျွန်တော်ပြောချင်တယ်ဗျဥမာသခိုင်းတိုင်းဒေသကြီးမှာဆိုရင်ပြည်သူပါဝင်တဲ့ပြည်သူကာကွယ်စနစ်ကိုကျွန်တော်လုပ်မယ်လို့ကျွန်တော်ပြောခဲ့တယ်အဲ့လိုလုပ်ဆောင်တဲ့အခါမှာတချို့နေရာတွေမှာပြည်ရွာတွေပြည်သူလူထုရဲ့တောင်းဆိုစရာကျွန်တော်ပြည်သူစစ်တွေဖွဲ့စည်းပြလိုက်ရတယ် PDF များအနေနဲ့ကတော့အဲ့ပြည်သူစစ်ဖွဲ့စည်းရဲ့ရွာတွေကိုဝိုင်းတိုက်တာမျိုးရှိတယ်ဒါတွေနဲ့ပတ်သက်ပြီးမီးရှို့ဖျက်ဆီးတာတွေရှိတယ်သူတို့မီးရှို့ဖျက်ဆီးပြီးထွက်ပြေးတယ်နောက်ပိုင်းမှာတော့သူကတချို့သောမီးရွာတွေကိုသတင်းမပေးပြီးတော့ကြတက်မတော်ကပဲမီးရှို့တယ်ပြောတယ်ကျွန်တော်ပြောချင်တာကတော့ဒီလိုလိုဒုက္ခရောက်တယ်ဖြစ်ဖြစ်အိုးမဲ့အိမ်မဲ့ဖြစ်တယ်ဖြစ်ဖြစ်စိုက်ပွဲဆုံးခွာထွက်ပြီးတဲ့ဖြစ်ဖြစ်ကုညီဖောင်းဆောင်လာတာကကျွန်တော်တို့အဆိုးရွားပဲဖြစ်ပါတယ်ကျွန်တော်တို့အဆိုးရွားအနေနဲ့တော့တတ်မတော်နေတော့ကိုအဆိုးရွားကိုဒုက္ခဖြစ်မဲ့လုပ်ရတယ်ကျွန်တော်တို့ဘယ်တော့မှလုံမှာလည်းမဟုတ်ဘူးလုံလို့လုပ်ရင်လည်းမရှိဘူးလုံလို့လုပ်တာလည်းမရှိဘူးဒီဆွဆွဲချက်တွေဒါတွေလုံကြံဖန်တီးနေတဲ့ဒါဆွဆွဲချက်တွေလို့ပဲကျွန်တော်ပြောလိုပါတယ်
စီရေးပတိပခါကြောင့်ပျက်စီးသွားတဲ့ဘာသာရေးအဆောက်အုံတွေကိုအရင်ကတည်းကကူညီလှုပ်ဆောင်ပေးနေတာတွေရှိခဲ့ပြီးအခုလိုပဋိပက္ခဖြစ်ပွားချိန်မှာတော့လုံခြုံရေးအခြေအနေကြောင့်ချွင်းချက်တွေရှိနိုင်တယ်လို့ဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်
။တချို့နေရာတွေမှာတော့ဘုံเจ้าတွေမှာတင်တန်းတွေပေးနေတာရှိတယ်။ဆရာเจ้าတွေမှာလက်နက်ခရမ်းပုံဝဲထားတာရှိတယ်။ဒါတွေကတော့ကျွန်တော်တို့တင်းရရင်မချစ်မနေဘူး။ဒီလိုလူရဲ့အတဲဝင်စည်းစိမ်ကိုငှဲ့ညာပြီးတော့ကြာကာကွယ်ပြီးတော့ကျွန်တော်တို့ကိုရောက်ပြီးလုံခြုံရေးရဆောင်ရတာရှိပါတယ်အဲ့လိုလုံခြုံရေးရဆောင်ရတဲ့အခါမှာလည်းကျွန်တော်တို့အနေနဲ့ကတော့ဘူရော engagement ဖြစ်ပြတတ်ခိုင်မှုစီးနင်းနေတဲ့အတိုင်းကြီးကြတော့လိုက်နာဆောင်ရွက်လျက်ရှိကြောင်းပြောလိုပါတယ
်ဆီယနာတင်ပြီးနောက်နိုင်ငံတဝမ်းမှာဒေတာရင်းပဋိပက္ခတွေကြောင့်လူရေ 5,600 ကျော်နေရွှန်ခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးယူအိုချာကထုတ်ပြန်ထားပါတယ်ရှင်
ဒီရင်းကပေးပို့လာတဲ့အခြေအနေတွေကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါခင်ဗျာ။သိမကြခင်မှာပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းမီဒီယာမြင်ကွင်းကျဲသောရရှင်ပေးစာကဏ္ဍသတင်းတွေကတူတာထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုတင်ပြဖို့ပြင်ဆင်ထားပါတယ်ခင်ဗျာ။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါ။ VOA ရဲ့အင်တာနက်လိပ်စာက burmese.voanews.com ဖြစ်ပါလေဗျာ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက burmese.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာရှိရမနက်ခင်းဖြစ်ကြပါလိမ့်ခင်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကနေ Washington DC မြို့တော်ကနေအခုတိုက်ရိုက်ထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုလိုင်းလိုမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်နားဆင်ကြည့်ရှုနေရမှာဖြစ်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သောရရှင်ပေးစာကဏ္ဍသတင်းလေးကသုတထူးခြားဆန်းပြသတင်းများအစီအစဉ်မတိုင်ခင်မှာကမ္ဘာမြမသတင်းမီဒီယာမြင်ကွင်းကျယ်ကိုအရင်တင်ဆက်ချင်ပါတယ်ပြည်သွင်းနိုင်အပတ်စဉ်တင်ဆက်နေတဲ့ဒီတစ်ပတ်အစီအစဉ်မှာတော့တနှစ်ပြည့်အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့တန်ရေးတမန်ရေးအခြေအနေတွေကိုဆွေးနွေးထားပါတယ်။ VOA မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။အားလုံးနဲ့မင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကနေတနှစ်ပြည့်အမျိုးသားညီညွတ်ရေးအစိုးရနဲ့တန်ရေးတမန်ရေးအခြေအနေအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွေးနိုင်ပါ။အမျိုးသားညီညွတ်ရေးအစိုးရ NUG ဖွဲ့စည်းခဲ့တာ2022ခုနှစ်ဧပြီလ16ရက်နေ့မှာတနှစ်ပြည့်မြောက်ခဲ့ပါပြီ။ NUG တနှစ်ပြည့်သတင်းစာရှင်းလင်းပွဲကိုဧပြီ16ရက်နေ့က NUG ရဲ့ဝန်ကြီးနှစ်ဦးဦးဆောင်ပြုလုပ်ခဲ့ပါတယ်။သတင်းမီဒီယာတွေမှာတော့NUG သတင်းစာချင်းလင်းဘွဲ့ရဲ့အကြောင်းအရာတွေရေးသားဖော်ပြတာတိတ်မတွေ့ရပါဘူးမီဒီယာတွေမှာအဓိကဦးစားပေးဖော်ပြကြတာကတော့ NUG ရဲ့ယာယီသမရဒူဝါလာရှိလာနဲ့ဝန်ကြီးချုပ်မန်ဝင်းခိုင်တန်းတို့ရဲ့ NUG အစိုးရဖွဲ့စည်းမှုတနှစ်ပြည့်မိန့်ခွန်းတွေပဲဖြစ်ပါတယ်ယာယီသမရဒူဝါလာရှိလာကအာဏာသိမ်းစစ်ကောင်စီဟာတိုင်းပြည်တစ်ခုလုံးကိုထိန်းချုပ်နိုင်ခြင်းမရှိသေးပဲပြည်သူကာကွယ်ရေးတပ်တွေနဲ့မဟာမိတ်တိုင်းရင်းသားလက်နက်ကိုင်တပ်တွေဟာကျေးလက်ဒေသအတော်များများကိုထိန်းချုပ်ထားနိုင်တယ်လို့သူ့ရဲ့မိန့်ခွန်းမှာထည့်သွင်းပြောကြားသွားတာကို VOE သတင်းမှာ AB 16ရင်းကဖော်ပြထားတာတွေ့ရပါတယ်။ဝန်ကြီးချုပ်မန်ဝင်းခိုင်တန်းကလည်းပြည်တော်စုလွတ်တော်သရုတ်ထကျင်အစည်းအဝေးကိုတင်သွင်းတဲ့အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းခြင်းတနှစ်ပြည့်အစည်းအဝေးခန်းစာမှာတိုင်းရင်းသားတော်လှန်ရေးအင်အားစုတွေရဲ့ထောက်ပံ့ကူညီမှုနဲ့ဖွဲ့စည်းထားတဲ့ပြည်သူ့စစ်မဟာဗျူဟာတပ်ဖွဲ့ပါကဖတွေဟာတနိုင်ငံလုံးရဲ့15ရာခိုင်နှုန်းကိုလွှမ်းမိုးထားနိုင်ပြီဖြစ်တယ်လို့တိုင်းရင်းသားတော်လှန်ရေးမှာမိတွေကလည်းနိုင်ငံရဲ့30ရာခိုင်နှုန်းကိုစိုးမိုးထားနိုင်ပြီလို့ BBC သတင်းမှာ AB 16ရက်နေ့ကဖော်ပြထားပါတယ်
။ Writer သတင်းဌာနကတော့မြန်မာအာဏာသိမ်းစစ်ကောင်စီကိုစန့်ကျင်တိုက်ပွဲဝင်နေတဲ့အင်အားစုတွေနဲ့အမျိုးသားညီညွတ်ရေးအစိုးရရဲ့ရည်ရွယ်ချက်ဟာ Federal Democracy ဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးတစ်ပုဒ်ကိုအမျိုးသားညီညွတ်ရေးအစိုးရတနှစ်ပြည့်ချိန် April 16ရက်နေ့မှာရေးသားထားတာတွေ့ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရအပါအဝင်လွှတ်တော်ကိုယ်စားလှယ်တွေနဲ့လွှတ်တော်ခေါင်းဆောင်တွေဆရာနာသိန်းနာကိုစန့်ကျင်တဲ့အင်အားစုတွေတိုင်းနာလူမျိုးစုတွေရဲ့ရည်ရွယ်ချက်ဟာစစ်တပ်အုပ်စိုးမှုကိုအဆုံးသတ်ပြီးဒီမိုကရေစီပြန်လည်ဖော်ဆောင်ရေးဖြစ်တယ်လို့ဆောင်းပါးအစမှာဖော်ပြထားပါတယ်။ဆောင်းပါးရဲ့အနှစ်ချုပ်ကတော့အမျိုးသားညီညွတ်ရေးအစိုးရ NUG မှာဒီမိုကရေစီလိုလားတဲ့အင်အားစုတွေနဲ့တိုင်းဒေသလူမျိုးစုခေါင်းဆောင်တွေပါဝင်နေ NUG အစိုးရကိုနိုင်ငံတကာကတရားဝင်အစိုးရအဖြစ်ထောက်ခံအသိမှတ်ပြုဖို့ NUG ကတောင်းဆိုတယ်NUG အစိုးရဟာ Federal တပ်မတော်တစ်ခုဖွဲ့စည်းဖို့ရည်ရွယ်ထားတယ်။လာမယ့် April 24ရက်နေ့ဂျကာတာမှာပြုလုပ်မယ့် ASEAN ထိပ်သီးအစည်းအဝေးမှာမြန်မာစစ်ကောင်စီပါဝင်ရေးမပါဝင်ရေးဟာထိပ်သီးအစည်းအဝေးစီစဉ်သူတွေအတွက်အကျက်အတည်းဖြစ်နေတယ်ဆိုတဲ့အကြောင်းဖြစ်ပါတယ်။ Writer ဖော်ပြတဲ့ဆောင်းပါးမှာ NUG အစိုးရကိုနိုင်ငံတကာကအသိအမှတ်ပြုရေးနဲ့နိုင်ငံတကာထောက်ခံမှုရရေးဟာအဓိကရည်ရွယ်ချက်ဖြစ်တယ်ဆိုတဲ့အချက်ပါဝင်တာကိုတွေ့ရပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့ April ပထမပတ်အတွင်းက American ပြည်ထောင်စုကိုရောက်ရှိလာတဲ့ NUG အစိုးရရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကို VOA မြန်မာပိုင်းကတန်တမာရေးဆိုင်ရာအသိအမှတ်ပြုမှုအားရစရာရှိပါသလားလို့မေးမြန်းရမှာအခုလိုဖြေကြားတာတွေ့ရပါတယ
်။ NUG အစိုးရကိုတရားဝင်အစိုးရဖြစ်အသိအမှတ်ပြုဖို့မှာအများကြီးအခက်အခဲရှိပါဒါကပါလဲဆိုတော့ဟိုဒါနိုင်ငံတကာရဲ့လှုပ်ထုံလုပ်ကြီးနဲ့တို့ရဲ့အသိအမှတ်ပြဖို့ပေါ့အဲဒါကြောင့်မို့ကျွန်တော်တို့စိတ်တက်ကြဆရာမလို့ပါအစိုးရအဖြစ်အသိအမှတ်မပြုပေမဲ့အစိုးရကဲ့သို့ဆက်ဆံမှုက
အလုံးမြင်တဲ့အတိုင်းပါပဲကျွန်တော်တို့ရဲ့ဒယ်လီဂေးရှင်းကိုအန်ယူဂျီရဲ့ဒယ်လီဂေးရှင်းဖြစ်တရားဝင်တွေ့ဆုံတယ်တကယ်ကိုကျွန်တော်တို့ရဲ့ပြောကြားချက်နဲ့ကျွန်တော်တို့ရဲ့တောင်းဆိုတဲ့အချက်တွေကိုလေးစားတယ်လိုက်နာတယ်အကောင်အထည်ဖော်မယ်ဒါကကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်ဟိုအစိုးရအဖြစ်အသိမှတ်ပြုမယ်အစိုးရကတော့ဆက်ဆံတယ်တွေ့ဆုံတယ် NUG ကိုအစိုးရအဖြစ်အသိမှတ်ပြုခဲ့ကြတာရှိပေမယ့်အမေရိကန်အပါအဝင်နိုင်ငံတကာအစိုးရတွေအနေနဲ့ NUG ကိုအစိုးရအဖြစ်တရားဝင်အသိမှတ်ပြုတာမရှိသေးပါဘူး။ဒါပေမဲ့လို့အမေရိကန်ဗြိတိန်လိုနိုင်ငံကြီးတွေအပါအဝင်နိုင်ငံအချို့ဟာ NUCCရဲ့အခန်းကဏ္ဍပါအမေရိကန်အပါအဝင်နိုင်ငံတကာအစိုးရတွေက NUCC ရဲ့အခန်းကဏ္ဍကိုစိတ်ဝင်တစားစောင့်ကြည့်လေ့လာနေကြပါတယ်။
ဒေတာကံပြည်သူကာကွယ်ရေးတပ်တွေရဲ့အခန်းကဏ္ဍကိုထည့်မစင်စားဘဲဒီနိုင်ငံရဲ့ပြည်ထနာတွေပြည်လည်မှုရနိုင်မှာမဟုတ်ပါဘူးလို့ISP မြန်မာကဆရာနာသိမ့်မှုတနည်းပြချိန်ထိုးအကဲဖြတ်ရှုထောင့်သုံးရက်မှာထောက်ပြထားပါတယ်။စစ်ကောင်စီဟာတွဲဆုံဆွေးနွေးရေးကိုညှင်းပယ်ထားပြီးအပြတ်ချေမုန်းမယ်လို့ကြွေးကြော်ထားပါတယ်။ကြွေးကြော်ထားတဲ့အတိုင်းရက်ဆက်စွာဖိနှိပ်ချေမုန်းနေသေးပါ အာဆီယံဘုံသဘောတူညီချက်၅ချက်ကိုလည်းလိုက်နာအကောင်အထည်ဖော်မှုမရှိသေးပါဘူး။ဒါကြောင့်မြန်မာနိုင်ငံရဲ့နိုင်ငံရေးအချက်တွေဟာလက်တလောပြည်လေရေးအဖြစ်ထွက်ရေးဟာဖြစ်နိုင်ပွဲမရှိသေးဘူးလို့ဆိုရမှာပါ။အန်ယူဂျီအစိုးရအနေနဲ့ရေဒူဆောင်ရွက်ချက်များကိုအားပြုရင်ရေးချေမအားပြုအားများကိုစနစ်တကျပြင်ဆင်ချမှတ်နိုင်မယ်ဆိုရင်တိုင်းရင်းသားပြည်သူတွေမျှော်လင့်နေတဲ့ရလက်ကောင်းတွေထွက်ပေါ်လာနိုင် င်နိုင်ငံတကာရဲ့တရားဝင်အသိအမှတ်ပြုမှုတွေကိုရရှိနိုင်မှာဖြစ်ကြောင်းပါခင်ဗျာ
။ဒီမှာဆောင်ပါရှင်ပြည်တွင်းနိုင်ငံရဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။အခုကတော့မအေးတန်နာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီ။
ကျင်းရှင်ပြောမင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါလေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တင်တဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်ကောင်းရင်ဆိုတဲ့တော်ရဆင်ကတော့တရင်နေထုတ်လွှင့်ပေးတဲ့ video ကြီးကျေးဇူးအများကြီးတင်ပါတယ်အမြင်အားပေးလျက်ပါတဲ့ပြီးခဲ့တဲ့တရင်တစ်ပတ်တုန်းကစာရေးလာလို့ပြန်ကြပေးသွားတဲ့တော်ရဆင်ဝင်းမာကတော့သူကနှစ်တက်မှာ video မိသားစုတွေကျဲမာပါစီလို့ဆူတောင်းပေးလာတာမှတ်မိပဲထင်ပါတယ်နော်အဲ့ဒါသူ့ကိုပြန်ပြီးတော့ဘေးရနေကင်းပြီးတော့ရှင်လန်းချမ်းမြေ့ပါစီလို့စာရေးလိုက်တော့သူကကျမစီကိုမြန်မာပြည်ကြီးအများဆုံးငြိမ်းချမ်းပါစီလို့ဆူတောင်းပေးကြပါဗျာတဲ့ဟုတ်ပါတယ်တော်ရဆင်ဒီအားလုံးလှူလာနေတဲ့တောင်းဆိုဖြစ်ပါတယ်နော်မောင်ဝင်းမောင်ဝင်းဆိုတဲ့တော်ရရှင်ကတော့ view ကိုမင်္ဂလာပါလို့နှုတ်ခွန်းဆက်လာရင်းနဲ့ဒီတော်ရရှင်ဝင်းမာလို့ပဲပြည်သူတွေအတွက်ဆုတောင်းပေးလာပါတယ
်မင်္ဂလာပါ BOE တရင်တွေကိုအမြဲနေ့စဉ်နားထောင်ဖြစ်ပါတယ်ပြည်တွင်းကပြည်သူတွေရဲ့အခက်အခဲစစ်ပေးရှောင်ရတဲ့ပြည်သူတွေအနှိမ့်ဆက်ခံပြည်သူတွေရဲ့တရင်တွေကြည်ရမြင်ရတာရင်ထဲမှာမကောင်းဘူးဗျာ BOE တရင်ဌာနနဲ့ဝန်ထမ်းများအားလုံးကိုကျေးဇူးတင်ပါတယ်ပြည်သူတွေတဘာဝဘေးကကင်းဝေးကြပါစီဗျာ
သောရရှင်မောင်ဝင်းမြန်မာပြည်သူတွေအတွက်ခံစားရလို့အားလုံးဘေးရန်ခက်တဲ့ကင်းငိမ့်ပါစေဆိုပြီးတော့ဆုတောင်းလာတာဖြစ်ပါတယ်
နောက်ထပ်သောရရှင်တယောက်ထိုင်းကဖြစ်ပေါ်ရတဲ့သောရရှင်မှာစပီကာရဲ့တဲ့ရင်ဘက်ကကြားရောက်ခဲ့တဲ့မြန်မာနှစ်တကူချိန်မှာထိုင်းမှာရောက်ရှိနေတဲ့မြန်မာရွှေပြောင်းလို့သားတွေဒီနှစ်တကူချိန်မှာဘလို့တွေ့ကြုံနေတွေ့ကြုံရရလဲဆိုတာကိုဒီသောရရှင်ရေးပြပြောလာတာဖြစ်ပါတယ်ရှင်။နေဟောင်းကိုနှုတ်ဆက်ပြီးနှစ်တကူကြိုတဲ့တကြံကာလမှာဒီပါရောက်မြန်မာနိုင်ငံသားဗုဒ္ဓဘာသာဝင်တွေအများဆု ဖုန်းကြောင်တက်ဖို့စိတ်အားထက်သန်ကြပါပေမဲ့တကယ်တမ်းသွားလာဖို့ကြတော့နည်းနည်းအခက်အခဲရှိပါတယ်။ကားပြေးလို့ကားမလောက်လို့မသွားရပဲပြန်လှည့်ကြရတဲ့သူတွေအများကြီးပါပဲ။ဒါကြောင့်ကျွန်တော်ပြောနေတာကဘန်ကောက်တမျိုးတည်းကိုဆိုလိုတာပါ။ထိုင်းတနိုင်ငံလုံးသားဆိုရင်ပို့ပြီးတော့များသွားနေပါတယ်။ဒီကြံကာလမှာမနားရပဲအလုပ်လုပ်ရတဲ့သူကဆရာကိုင်းနှုံးကြော်ကြော်တော့ရှိပါတယ်။ နေ့စာမိုင်းမှာကိုယ်အစီအစဉ်နဲ့ကိုဘုန်းကြီးကြောင်းတော်မယ်လို့တိုင်ပင်ထားကြပါမယ်။အလို့ကနားရဲမရလို့စိတ်သေးကပဲကုသိုလ်ပြုကြတာတွေလည်းရှိပါတယ်။နောက်ပြီးတော့ကြံကာလအပြီးမှာထိုင်းမှာရှိကြတဲ့ရွှေပြောင်းအလုသားအများစုအလုလက်မဲ့အဖြစ်အလုရှာရခက်ကုန်ပြီးတော့ပြည်တွင်းပွဲစားတွေကအလုရှာကကိုပိုပြီးဈေးတင်လာကြတာလည်းတွေ့ရပါတယ်။အထောက်အထားမရှိသေးတဲ့သူတွေကပိုပြီးတော့ခက်ခဲလာပါတယ်။တခုကတော့
VOAအနေနဲ့MOU အနေနဲ့တစင်အလို့သမားတွေခေါ်တဲ့သတင်းမျိုးကိုအမြဲတင်ဆက်ပေးပါလို့တောင်းဆိုပါရစေခင်ဗျာ။MOU ကိုစောက်တဲ့သူလဲဆုံးဖြတ်ရခက်နေကြပြီ။အောက်လန်းကသွားရမလား။မသိဘူးဆိုတဲ့အတွေးတွေဝင်လာကြပါတယ်။ဒါတွေကကိုတွင်းနဲ့အွန်လိုင်းပေါ်မှာဝင်ထားတဲ့group တွေကနေတစင်တီးထားရတဲ့အချက်လက်တွေဖြစ်ပါတယ်။ရင်ဖွင့်ရင်လည်းအားလုံးကိုအားပေးစကားပြောချင်တာပါ။ကျေးဇူးတင်ပါတယ်
VOA ခင်ဗျာ။နေ့တည်းမှာစိတ်သက်လူသက်နဲ့ပျော်ရွှင်နိုင်ကြပါစေ။စကြဝဠာတစ်ခွင်လုံးမှာရှိကြကုန်သောတက်ရှိတတ်မဲ့အားလုံးကောင်းခြင်းများစွာယူဆောင်နိုင်ပြီးစိတ်ချမ်းသာကိုယ်ချမ်းသာခြင်းနဲ့ပြည့်စုံနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်ခင်ဗျာ။ဟုတ်ကဲ့ပါ။
ထိုင်းနိုင်ငံကိုရောက်ရှိနေတဲ့မြန်မာရွှေ့ပြောင်းလုပ်သားတွေကြားမှာကြုံတွေ့နေရတဲ့အခြေအနေလေးတွေကိုဒီသောရဆင်ပြောနေရင်းနဲ့ဒီနှစ်သက်အတွက်အားလုံးကိုနှစ်သက်ဆုမွန်နှုတ်ခွန်းဆက်စကားပါလာတာဖြစ်ပါတယ်။အထူးကျေးဇူးတင်ပါတယ်။ဒီသောရဆင်ရဲ့ဆက်ရဲ့ချမ်းသာမှုကိုယ့်ရဲ့ကျမ်းမာမှုတွေနဲ့ပြည့်စုံနိုင်ပါစေဆိုပြီးတော့ပြန်ပြီးဆုတောင်းပေးကြပါတယ်ရှင်။ အခုအီတလာနဲ့ဆက်လျင်းနေမှာနှစ်လတင်တင်ပြလာတယ်။ဒီရုရှားနိုင်ငံကနေပြီးတော့ယူကရိန်းကိုကျူးကျော်စစ်ထိုးတဲ့ကျူးကျော်ခြင်းနဲ့ပတ်သက်ပြီးရေးလာတဲ့သောရဆင်တချို့ရဲ့စာတွေကိုလည်းဖော်ပြပေးချင်ပါတယ်နော်။ပါဝါမက်ဆိုတဲ့သောရဆင်ရေးလာတဲ့စာကိုအရင်ဆုံးကြွပြပေးချင်ပါတယ်။
ချရတဲ့ VOA ဝိုင်းတော်သားတို့ရေကဘာကြီးဘာဖြစ်နေလဲသိချင်တော့လဲအမြဲလိုလိုအားပေးအစီအစဉ်တွေကိုညတိုင်းလိုလိုနားထောင်ဖြစ်ဖတ်ဖြစ်ပါတယ်။အခုဆိုရင်တော့ ရုရှားနဲ့ယူကရိန်းအကြောင်းလဲပို့ပြီးနားထောင်ဖြစ်ဖတ်ဖြစ်ပါတယ်။သူတို့တွေရန်ဖြစ်နေကြတော့ကမ္ဘာတစ်တောင်တစ်နေရာတိုင်းကလူထုဂျားကနေစစ်တပ်ခံရတဲ့ဆိုတာအကုန်အသိပါပဲ။ရုရှားတွေစင်အားအပြည့်မသုံးသေးတာဟာညံ့လို့လားဘာလားတွေးနေကြတဲ့သတင်းကိုဖတ်ရတော့အဝေးကကြုတ်လဲတွေးတဲ့လူတွေကိုအံအော်မိလို့အခုလိုရေးလိုက်ရတာပါ။ကမ္ဘာစစ်ကိုဥတီကျင်နေတဲ့ရုရှားက စင်အားကိုယူကရိန်းလောက်အတွက်အကုန်သုံးဆရာကလိုလိုလားဆိုတာမတွေးမိကြဘူးဖြစ်မယ်။တကယ်ကဒါကိုပြောချင်မိတာထက်သိချင်တာလေးနှစ်ခုရှိလို့စာရေးလိုက်မိတာပါ။တစ်မြန်မာနိုင်ငံမယ်ရေနံစီဓာတ်စီဒီဇယ်စီလောင်စာစီတွေအစမတန်ဈေးတက်နေတော့မြန်မာနိုင်ငံကရုရှားစီကနေတနစ်ကိုဒေါ်လာဘလောက်ဖိုးဝယ်ယူတင်သွင်းပြီးနေ့မြန်မာနိုင်ငံအတွင်းမှာရောတနစ်ကိုလောင်စာစီဘလောက်ပမာဏထွက်ရှိနေပါသလဲ။
ဒီပါရစေခင်ဗျာ။โอเคဒီတော့ရှင်ကယူကရိန်းစစ်ပွဲကြောင့်ရေးနေမေးခွန်းလေးတွေလည်းမေးလာတာပါ။သူမေးထားတဲ့အထက်မှာနံပါတ်1မိကုံကဒီမြန်မာနိုင်ငံမှာရေနံစီဓာတ်စီဒီဇယ်စီလောင်စာစီတွေအစမတန်ဈေးတက်နေလို့မြန်မာနိုင်ငံကရုရှားစီကနေတနစ်ကိုဒေါ်လာဘလောက်ဖိုးတင်သွင်းပါတယ်တဲ့။โอเคမြန်မာနိုင်ငံကရုရှားစီကနေလက်နက်တရားတွေပဲကြားပါတယ်။ဒီလောင်စာစီတွေတင်သွင်းတယ်လို့မကြားပါဘူးရှင်။ ရှားကြီးတော့လည်းမတွေ့ဘူးမလို့ရုရှားစီကလောင်စာစီမတင်သွင်းမှုလို့ထင်မိပါတယ်။အခုမြန်မာနိုင်ငံမှာကလည်းလောင်စာစီဒါရှားနေပြီမဲ့သူမိထားတဲ့လောင်စာအပြေအဝရှိရလို့တော့ပြောနေတာပါနော်။ဒီမှာသူမိထားတဲ့ မေကနောက်ထပ်တစ်ခုကတော့မြန်မာနိုင်ငံအတွင်းမှာတနည်းကိုလောင်းစားစီဘယ်လောက်ပမာဏထွက်ရှိပါသလဲတဲ့ဟုတ်ကဲ့ပါမြန်မာနိုင်ငံမကအဒီရေနံစိမ်းထွက်တာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီ2027ပေါ့နော်ပြီးခဲ့တဲ့နှစ်နိုဝင်ဘာဆိုတော့တိတ်မကြာသေးခင်ကာလအထိဆိုရင်ရေနံစိမ်းထုတ်လုပ်မှုကမြန်မာနိုင်ငံမှာအနေဆုံး ကြာရောက်ခဲ့ပါတယ်လို့ဒီမှတ်တမ်းတွေအရသိရှိရပါတယ်။ပမာဏအားဖြင့်ဆိုရင်တနည်းကိုရေနံစိမ်းစီပေါင်း9,500ရာထုတ်လုပ်နိုင်ပါတယ်။ပြင်းမြအားဖြင့်ဆိုရင်1920ခုနှစ်ကနေ2027အထိကပြင်းမြအားဖြင့်တနည်းကိုရေနံစိမ်းစီပေါင်း1,000ကျွဲလောက်ထုတ်လုပ်နိုင်တာပါ။အဲ့ဒါ1920ထောက်တုံးကတော့ ရေနံစိမ်းစီထုတ်လုပ်မှုပေါင်းအမြင့်ဆုံးကိုတက်ခဲ့ပြီးတော့တနည်းကိုရေနံစိမ်းစီ2,300ကျော်ထုတ်လုပ်နိုင်တယ်လို့ပြောထားပါတယ်။အဲ့ဒါကအမြင့်ဆုံးအနေထားပါ။အခုတော့ပြီးခဲ့တဲ့2027နိုဝင်ဘာနေ့ဆုံးအနေထားကိုရောက်ရှိနေပြီးတော့တနည်းကိုရေနံစိမ်းစီပေါင်း9,500ရာပဲထုတ်လုပ်နိုင်တယ်လို့ဒီအင်တာနက်မှာရှာတွေ့တဲ့အချက်အလက်ကပြောထားပါတယ်ရှင်။သွားရှင်နေပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာ ပါရဲ့ရှင်ကျွန်တော်တို့ပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုအစီအစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်အတွေ့အကြုံတွေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ Tomorrow View ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။ Email ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း View Bammi News ဆိုတဲ့ View မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ View မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရွှေနေစီကတုံးကျင်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ View မြန်မာပိုင်းတော်ရွှေနေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှာနဲ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို View မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို View Internet စာမျက်နှာနဲ့ဖုန်းပေါ်က View App ဒီမှာလဲကြွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ View App နာမည်က View Bammi ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bammi.viewnews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ View ကိုလည်းစာရေးကြပါအောင်နော်။ Thor ရှင်နေအားလုံးဘေးရန်ရဲ့ချင်းချင်းရှင်လန်းချမ်းမြေကြပါစေရှင
်။မြမာပြည်မပေးစာများကဏ္ဍကိုနားဆင်ရပြီးမှာတော့မညညွလွင်တင်ဆက်မဲ့သတင်းတွေကသုဒ္ဓအစီအစဉ်ကိုနားဆင်ကြည့်ကြရအောင်ပါခင်ဗျာ
G20 ဆိုတာကတော့ကမ္ဘာကြီးရဲ့အနာဂတ်စီးပွားရေးတည်ငြိမ်လုံခြုံမှုရှိရေးအတွက်နဲ့ခွင့်ပြုကြွယ်ဝမှုတွေရှိလာဖို့ယူဟာရီချမှတ်ရေးတွေကိုအဓိကကန့်ဆွဲထားတဲ့နိုင်ငံပေါင်း20ပါဝင်တဲ့အဖွဲ့အစည်းတစ်ခုဖြစ်ပါတယ်။အဲ့ဒီနိုင်ငံ20ရဲ့ GDP စုစုပေါင်းကတစ်ကမ္ဘာလုံးအတိုင်းအတာရဲ့ GDP အားလုံးပေါင်းရဲ့80ရာခိုင်နှုန်းရှိပါတယ်။ဒါ့အပြင်အဲ့ဒီနိုင်ငံတွေရဲ့ကုန်သွယ်မှုကတစ်ကမ္ဘာလုံးအတိုင်းအတာရဲ့85ရာခိုင်နှုန်းရှိပါတယ်။လူဦးရေအရာကြည့်ရင်တော့ G20 နိုင်ငံတွေရဲ့လူဦးရေကကမ္ဘာလူဦးရေရဲ့60ရာခိုင်နှုန်းရှိတာပါ G20 မှာပါဝင်တဲ့နိုင်ငံတွေကတော့အာဂျင်တီးနား၊ဩစတြေးလျ၊ဘရာဇီး၊ကနေဒါ၊တရုတ်၊ပြင်သစ်၊ဂျာမနီ၊အိန္ဒိယ၊အင်ဒိုနီးရှား၊အီတလီ၊ဂျပန်၊တောင်ကိုရီးယား၊မက္ကီကို၊ရုရှား၊ဆော်ဒီအာရေဗျာ၊တောင်အာဖရိကတူရကီ UK American ပြည်အောင်စုနဲ့ဥရောပသမဂ္ဂတို့ဖြစ်ပါတယ်။အမည်နဲ့နိုင်ငံအဖြစ်ကမ္ဘာငွေကြေးဆိုင်ရာအဖွဲ့အစည်းတွေ၊ကုလသမဂ္ဂအဖွဲ့အစည်းတွေ၊အာဖရိကသမဂ္ဂ၊အာဆီယံနဲ့စပိန်နိုင်ငံတို့ကိုသတ်မှတ်ထားပါတယ်။
DAA နိုင်ငံအဖွဲ့အစည်းတွေဟာ G20 ရဲ့အစည်းအဝေးတွေညီလာခံတွေကိုပုံမှန်ဖိတ်ကြားတက်ရောက်ခွင့်ပေးထားပါတယ်။ဒါ့အပြင်တခြားအဲ့နိုင်ငံတို့နဲ့နိုင်ငံတကာနဲ့ဒေသဆိုင်ရာအဖွဲ့အစည်းတို့ကိုလည်းဖိတ်ကြားပြီး G20 ရဲ့လှုပ်ရှားဆောင်ရွက်မှုတွေမှာပူးပေါင်းပါဝင်လှုပ်ဆောင်စေတာပါ။1998ခုနှစ်နဲ့1999ခုနှစ်အတွင်းတွေမှာဒီကမ္ဘာလုံးအတိုင်းအတာနဲ့ကြုံတွေ့ခဲ့ရတဲ့ဗန္ဒာရေးအကျက်ကျဲရဲ့အခြေအနေတွေပေါ်ကနေကမ္ဘာစီးပွားရေးတည်ငြိမ်မှုပြန်ဦးမော်လာပြီးကျွဲဝါမှုတွေဖြစ်လာစေဖို့ရည်ရွယ်ပြီးလွန်ခဲ့တဲ့22နှစ်1999ခုနှစ်မှာ G20 လို့ခေါ်တဲ့ Group of 20ဆိုတာကိုစတင်ခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်က G7 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ5နိုင်ငံကဗန္ဒာရေးဝန်ကြီးတွေ G20 နိုင်ငံကဗန္ဒာရေးဝန်ကြီးတွေနဲ့ဘဟုပန်အကြီးအကဲတွေတွေ့ဆုံပြီးကမ္ဘာ့ဗန္ဒာရေးဆိုင်ရာအကျပ်တဲကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအချိန်ကစပြီး G20 နိုင်ငံတွေရဲ့ဗန္ဒာရေးဝန်ကြီးများအဆင့်ဆွေးနွေးပွဲတွေကိုနှစ်စဉ်ပြုလုပ်ခဲ့ကြတာပါ။အဲ့ဒီနောက်9နှစ်ကြာပြီး2008ခုနှစ်နိုဝင်ဘာလ14ရက်နဲ့15ရက်နေ့မှာ G20 နိုင်ငံတွေရဲ့အကြီးအကဲတွေပထမဆုံးထိပ်သီးအစည်းအဝေးကိုကျင်းပတွေ့ဆုံခဲ့ကြပါတယ်။G20 ရဲ့ဥက္ကဋ္ဌနေရာကိုအဖွဲ့ဝင်နိုင်ငံတွေကနှစ်စဉ်အလှည့်ကျတစ်နှစ်စီတာဝန်ယူကြရပြီး G20 ဆိုင်ရာတွေ့ဆုံဆွေးနွေးမှုတွေကိုအင်ရှင်နိုင်ငံအနေနဲ့အများဆုံးလက်ခံကျင်းပပေးကြရပါတယ်။ G20 ရဲ့ဥက္ကဋ္ဌနေရာကိုရွေးချယ်ရမှာတော့အဖွဲ့ဝင်နိုင်ငံတွေက EU မပါဘဲဂျန်နဲ့19နိုင်ငံကိုအုပ်စုအဖွဲ့5ဖွဲ့ခွဲဖွဲ့ထားပြီးအုပ်စုတစ်ခုချင်းစီရဲ့အလှည့်ကျလာတဲ့အခါအဲ့ဒီအုပ်စုတွေကနိုင်ငံတစ်ခုကဥက္ကဋ္ဌနေရာကိုတာဝန်ယူရတာဖြစ်ပါတယ်။ G20 မှာအများအားအတွင်းရေးမှုအဖွဲ့နဲ့အတွင်းရေးမှုယုံတော်မရှိပါဘူး။အဖွဲ့ဝင်နိုင်ငံတွေရဲ့ဗန္ဒာရေးဝန်ကြီးတွေဗဟုပန်ဥက္ကဋ္ဌတွေကပဲညှိနှိုင်းတာဝန်ယူဆောင်ရွက်ကြရတာဖြစ်ပါတယ်။အခုလောလောဆယ်ဥက္ကဋ္ဌတာဝန်ယူထားရသူကတော့အင်ဒိုနီးရှားနိုင်ငံရဲ့သမ္မတဂျိုကိုဝီဒိုဒိုဖြစ်ပါတယ်။2022ခုနှစ် G20 ထိပ်သီးအစည်းအဝေးကိုတော့လာမယ့်နိုဝင်ဘာလ15ရက်နဲ့16ရက်နေ့တွေမှာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပဖို့စီစဉ်ထားကြပါတယ
်။မညီညွတ်လွင်ကြောပြသွားတဲ့သတင်းတွေကတုဒ္ဒအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။အခုတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ချင်ပါတယ်။ပြည်တွင်းနိုင်ငံမှာတွေ့ရတဲ့နဂါးကောင်းတဲ့ငင်းဆက်ရုပ်အင်္ဂါအရသာကိုရှော့ချတာတဲ့ဂျပန်နိုင်ငံကတီထွင်ထားတဲ့တူတစုံစတာတွေကိုကိုငိမ့်ညံ့နဲ့မက်ခင်ဖြူတွေပြောပြမှာဖြစ်ပါလေဗျာ
။ဂျပန်နိုင်ငံအနောက်တောင်ပိုင်းတူတစုံမှာပထမဆုံးအချိန်ဖြစ်အဝါရောင်ငကားကောင်းတဲ့မြင်းဆက်ရုပ်ကြီးမြို့ထဲလဲလဲခဲ့ပါတယ်။လုံမလုံနာမည်ပေးထားတဲ့ဒီဆက်ရုပ်ကြီးဟာအလေးချိန်အားဖြင့်55တန်ရှိပြီးတော့နှာခေါင်းကနေမီးခိုးတွေနဲ့မီးလျံတွေကိုမှုတ်ထုတ်နိုင်တာလည်းဖြစ်ပါတယ်။အမြင့်မီတာ70မီတာရှိပြီးပါးစပ်ကလည်းရေတွေမှုတ်ထုတ်နိုင်ပါတယ်။ Franco Gilaro Sierra နဲ့ La Machine အဖွဲ့သားတွေဖန်တီးခဲ့ကြတာဖြစ်ပြီးတရုတ်ကျန်းသားရေးတွေကနဂါးကြီးလည်းဖြစ်ပါတယ်။2014ခုနှစ်မှာတရုတ်ပြင်သစ်ဆက်ဆံရေးအနှစ်50ပြည့်အချိန်အမှန်နဲ့ဖန်တီးခဲ့တာဖြစ်ပြီးတော့တရုတ်နိုင်ငံသားတဦးကငွေကြေးအကုန်ကျခံပေးခဲ့တာပါ။လူဆယ်ယောက်ထင်းချွာတာဖြစ်ပြီးတရုတ်နိုင်ငံဘေကျင်းမြို့မှာပထမဦးဆုံးပြသခဲ့ကြည့်ပါပြီ။အဲဒီနောက်ကနေဒါနိုင်ငံအော်တဝါနဲ့ပြည်သစ်နိုင်ငံကာလီမြို့တွေမှာလှည့်လည်ခဲ့ပြီးအခုကတော့ဂျူးလုစ်မြို့မှာအရင်ကဖန်တီးထားတဲ့ဆက်ရုပ်ကြီးတွေဖြစ်တဲ့မီနာတော်နဲ့ပင့်ကူကြီးတွေနဲ့အတူချက်ပြီးလှည့်လည်မှာဖြစ်ပါတယ်ရှင
်။ဂျမရီအရာအငန်အရသာချော့ထားတဲ့အသားအစာတွေစားတဲ့အခါရတာပိုရှိအောင်စွမ်းဆောင်ပေးနိုင်တဲ့ဒူတမျိုးကိုဂျပန်နိုင်ငံကတီထွင်လိုက်ပါတယ်။ဂျပန်နိုင်ငံမေဂျီတက္ကသိုလ်ကသိပ္ပံနဲ့နည်းပညာပေါမောက္ခဟိုမီမီယာရှိတာနဲ့ဂျပန်နိုင်ငံကကီဝင်အဖျော်ယမကာကုမ္ပဏီတို့ပူးပေါင်းပြီးအရသာကိုပိုပြီးကောင်းအောင်လုပ်ပေးနိုင်တဲ့ဒူကိုစမ်းသပ်တီထွင်တာပါ။အစားအသောက်ထဲမှာပါတဲ့ဆိုဒီယမ်အငန်ဓာတ်ကိုလျှက်စစ်တပ်နဲ့လှုံ့ဆော်ပေးပြီးအရသာရှိအောင်လုပ်ပေးတာပါ။ဒီဒူကိုအသုံးပြုသူအနေနဲ့လက်ကောက်ဝက်မှာဘက်ထရီအားသုံးကွန်ပျူတာကိရိယာအသေးလေးတစ်ခုကိုဝတ်ဆင်ထားပြီးတော့အဲ့ဒီဆက်ကတူနဲ့ဆက်သွယ်ထားတာပါဒီအထူးတီထွင်ထားတဲ့တူကကျန်းမာရေးအရာစားလျှော့ထည့်ထားတဲ့အစားအသောက်တွေကို 1.5 စာအထိအငန်ဓာတ်ကိုတိုးပေးပြီးတော့အရသာရှိအောင်လုပ်ပေးတယ်လို့ပေါမောက်ခမီယာရှိတာကပြောပါတယ်ဂျပန်နိုင်ငံမှာအရွယ်ရောက်ပြီးသားသူတွေဟာစားတစ်နေ့ကို10ဂရမ်လောက်စားသုံးနေပြီးတော့ဒီစားသုံးမှုဟာWHO ကမ္ဘာ့ကျန်းမာရေးဌာနကတားမြစ်ထားတဲ့ပမာဏထက်နှစ်ဆပိုများနေပါတယ်။ဒါကြောင့်လည်းအခုတီထွင်ထားတဲ့သူကအစားအသောက်ပုံစံပြောင်းလဲအောင်အထောက်အကူပြုမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။
ဒီနေ့ကျွန်တော်တို့ရဲ့ဗီဒီယိုအစီအစဉ်လေးကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဘရာဇီးနိုင်ငံရူဒီဆနေရိုမြို့မှာစက်ကူ၄ရင်လွတ်ပြိုင်ပွဲကိုပြီးခဲ့တဲ့ဒေသကကျင်းပပါတယ်။ပြည်စင်ကျင်းပလေးရှိတဲ့
4 ဝေးပြေးစီခြင်းနဲ့စက်ကူလေယာဉ်တွေကိုတောင်ပန်သေးသေးခောက်ရပြီးတော့လေထဲမှာကြာကြာဝဲဖို့အတွက်ကတော့တောင်ပန်တွေကိုလေယုံစီးနိုင်အောင်အကြီးကြီးခောက်ရပါတယ်။အဲ့ဒီပြန်ပွဲမှာလေထဲမှာအကြဆုံးဝဲနိုင်တဲ့လေယာဉ်စုကတော့ဘရာဇီးနိုင်ငံသားပက်ဒရိုခရုစ်ကရရှိသွားပြီးလေထဲမှာ8စက္ကန့်ကျော်ကြာပြန်ပြနိုင်ခဲ့ပါတယ်။အဝေးဆုံးလေယာဉ်ရောက်တဲ့စုကတော့ဘရာဇီးနိုင်ငံသားအိုက်
နာနိုင်ငံကကောဟာဦးနဲ့အလဘီမြို့တွေမှာအိမ်ဟုန်စီးရဲ့ပါရာဂလိုက်ဒင်းလေထီးပွဲတော်ကိုပြီးခဲ့တဲ့အပတ်ကကျင်းပခဲ့ပါတယ်။ COVID-19 ကပ်ရောဂါကြောင့်ပြီးခဲ့တဲ့နှစ်နှစ်ကပွဲတော်ကိုရွှေ့ဆိုင်းခဲ့ရပြီးတော့ဒီနှစ်မှာပထမဆုံးပြန်ကျင်းပတာလည်းဖြစ်ပါတယ်။လူအယောက်400လောက်လာရောက်ခဲ့ကြပြီးတော့ Professional Paragliding လေထီးစီးသူနဲ့အတူစီးကြသလိုကိုယ့်ဘာသာကိုယ်တယောက်တည်းစီးဖို့အတွက်ပစ္စည်းကိရိယာအပြည့်အစုံယူလာကြသူတွေလည်းရှိပါတယ်။အမြင့်မီတာ600လောက်ကနေလေထီးနဲ့ခုန်ချပြီးတော့လေဟုန်စီးရတဲ့ပါရာဂလိုက်ဒင်းအားကစားနည်းမှာဂါနာနိုင်ငံဟာအဓိကအချက်အချာနိုင်ငံတစ်ခုဖြစ်ချင်တာပါ။လေဟုန်စီးပါရာဂလိုက်ဒင်းလေထီးကစားနည်းဟာပတ်ဝန်းကျင်လေတိုက်နှုံးနဲ့အခြေအနေတွေပေါ်မူတည်တာကြောင့်ကစားသူတွေအနေနဲ့စိတ်ရှိရမှာဖြစ်သလိုဘေးအန္တရာယ်ကြားရောက်နိုင်မှုရှိမရှိကိုလည်းသုံးသပ်နိုင်ရမှာဖြစ်တယ်လို့တူဦးဒီတော့ဂါနာနိုင်ငံသားလေဟုန်စီးဆရာဂျိုနာသန်ကွေးကပြောပါတယ်ခင်ဗျာ
။ကိုညင်းညက်နဲ့မက်ခင်ဖြူတွေ့လို့စူးစီးတင်ဆက်တဲ့ထူးခြားစံပြသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ။ VOR ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေတာတွင်မှဖြစ်ပေါ်နေတဲ့လူအကွင့်ရေးချိုးဖောက်ခံရတဲ့အခြေအနေတွေထူးခြားဖြစ်စဉ်သတင်းတွေပေးပို့လို့ရတဲ့မွေးနေ့လက်ဆောင်ဒေသချင်းတောင်းညင်လဲဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါလေခင်ဗျာဒီကနေ့တနင်္လာနေ့ညပိုင်းမှာစီဝါရေးကဏ္ဍဘလော့ဂါတွေပြောသမျှအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါလေဗျာ
ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကအမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကင်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့နဲ့ကီယက်မြို့တော်မှာတွေ့ဆုံခဲ့ခြင်းမှာပဲရုရှားတပ်တွေကသူတို့ဝိုင်းထားတဲ့ယူကရိန်းတောင်ပိုင်းကမာရီယိုပိုစိတ်ကမ်းမြို့ကတမ်နီဆက်ရုံပြန်ယူကရိန်းအရှေ့ပိုင်းဒေသတွေကိုတနင်္ဂနွေနေ့မှာဘုံကျဲတိုက်ခိုက်ခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာတနင်္ဂနွေနေ့ကအစ္စရေးဝန်ကြီးချုပ်နာတာလီဘန်နက်နဲ့တယ်လီဖုန်းနဲ့ဆက်သွယ်ပြီးကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပြဿနာတွေကိုဆွေးနွေးခဲ့တယ်လို့လာမယ့်လတွေအတွင်းအစ္စရေးကိုလာရောက်လည်ပတ်ဖို့အစ္စရေးဝန်ကြီးချုပ်ရဲ့ဖိတ်ကြားချက်ကိုလက်ခံလိုက်ပါတယ်။တနင်္ဂနွေနေ့မှာကျင်းပတဲ့2020ပြည်ထောင်စုသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတအီမန်နျူရယ်မက်ခွန်ကရေးတွက်ပြီးမဲ58ရာခိုင်နှုန်းကျော်ရပြီး47ရာခိုင်နှုန်းကျော်ရနေတဲ့သူ့ပြိုင်ဘက်မရင်းလက်သန်းထက်သာနေပါတယ်။လက်ရဆွန်းပြိုင်ဘက်ကိုအနိုင်ရခဲ့တဲ့သမ္မတမက်ခွန်ကိုတနင်္ဂနွေနေ့မှာပဲဥရောပခေါင်းဆောင်တွေကဂုဏ်ပြုကြိုဆိုခဲ့ကြပါတယ်။ထိုင်းနိုင်ငံနယ်စပ်ကျော်ဖြစ်တဲ့ချစ်ကြည်ဒရာအမှတ်၁ထိပ်မြဝတီမြို့ပတ်အချမ်းမှာဧပြီလ23ရက်စနေနေ့ညကကားဘုံထောင်ပောက်ကွဲမှုဖြစ်ပွားခဲ့ပြီးထိုင်းနိုင်ငံဘက်ကနယ်စပ်ဒေသကိုလုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားလိုက်တယ်လို့ဘန်ကောက်ပို့စ်သတင်းစာမှာဖော်ပြထားပါတယ်။
ကျေးဇူးပါခင်ဗျာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာဖြစ်ပါတယ်ဒီကနေ့မနက်ခင်းအတွက်အစည်းအဝေးထုတ်လုပ်ရမှုကတော့မတ်တင်ဂီထိုက်ဖြစ်ပါတယ်ခင်ဗျာအတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ထိုနီပိုလော့ခ်နဲ့ဒရက်စမစ်တို့ဖြစ်ကြပါတယ်တင်းလာနေမနက်ခင်း VO ရဲ့အစည်းအဝေးတွေကိုလိုင်းလိုမီတာ2440 51နဲ့လိုင်းလမ်းမီတာ190အပြင်VO ရဲ့ Facebook စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်တင်ဆက်ခဲ့တာဖြစ်ပါတယ်။သတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတောကကင်းဝေးပြီးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.